Welcome to the Voice of America in Burmese.
Mingla mena khin ma shin 2019 ခုနှစ် January လ31ရက်အင်္ဂါနေ့မနေ့ခင် VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖန်ယူနိုင်နိုင်ပါရဲ့ရှင်။ကျမခွန်ညိုပါအခုမနေ့စီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်မှုပါရှင်။နိုင်ငံခုနှစ်ခုကလူတွေကိုအမေရိကန်ပြည်ထောင်စုထဲဝင်ကွင်းပိတ်ပင်ခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုအင်မြူရောကတနင်္လာနေ့မှာကာကွယ်ပြောကြားခဲ့ပါတယ်။တခါမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးဦးကိုနီလှုပ်ရှားမှုဟာနိုင်ငံတွင်းမှာတည်ငြိမ်မှုအေးချမ်းမှုပြပြစေဖို့ရည်ရွယ်ဆောင်ရွက်တယ်လို့သုံးသပ်တဲ့အကြောင်းနိုင်ငံတော်သမ္မတယုံကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီလိုသတင်းတွေကိုကိုစောင်းဝင်းလှိုင်နဲ့ကြေညာပေးပါမယ်ရှင်
။အခုမနေ့ခင်သတင်းလွှာတွေထဲမှာတော့အမေရိကန်သမရတရဲ့အမိန့်နဲ့ဒုက္ခသည်တွေဝင်ရောက်ရေးရပောင်း120ကန့်သတ်မှုကြောင့်အမေရိကန်ကိုဝင်ရောက်မဲ့မြန်မာဒုက္ခသည်တွေပေါ်ဘလို့တက်ရောက်နိုင်တယ်လဲဆိုတာနားဆင်ရမှာဖြစ်တယ်လို့လက်ရှိအာဏာရပါတီရဲ့ဥပဒေကြံပေးဦးကိုနီကိုလောက်ကြံခံခဲ့ရတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနကဝန်ထဲကြောင့်ပြောကြားလိုက်ပါတယ်
We are saddened and concerned to hear the killing of prominent lawyer and legal advisor Ugo Ni
အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရရဲ့ပြောကြားချက်နဲ့တူထုတ်လွှင့်ပေးမှာပါတခါစကိုင်းတိုင်းကရွှေတူးဖော်တဲ့လောက်ွက်ဟောင်းတစ်ခုမှမြေပြိုကျလို့လူခုနှစ်ဦးပျောက်ဆုံးနေတာမှာအလောင်းတချို့ကိုတူးဖော်ရရှိပြီးဆက်လက်ရှာဖွေနေတဲ့အခြေအနေကိုလည်းနားဆင်ကြမှာပါရှင်။အခုအရင်ဆုံးတော့အင်္ဂါနေ့မနက်ဖက် VOA ရဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလှိုင်တို့ကြေညာပါမယ်ရှင်။
မွတ်စလင်အများစုရှိတဲ့နိုင်ငံခုနှစ်ခုကနေပြီးတော့အမေရိကန်ပြည်ထောင်စုထဲကိုဝင်ရောက်ခွင့်ပိတ်ပင်ခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုအင်မြူရောကတနင်္လာနေ့မှာကာကွယ်ပြောကြားခဲ့ပါတယ်။သမ္မတရဲ့အမိန့်ထုတ်ပြန်ခဲ့တဲ့တောက်ချာနေကလေးကအမေရိကန်ပိုင်နက်တွေထဲကိုဝင်ရောက်လာသူအနည်းငယ်ပေါ်မှသာတက်ရောက်မှုရှိခဲ့တယ်လို့အင်မြူရောပြောခွင့်ရသူရှွန်စပိုက်ဆာကတနင်္လာနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တားမြစ်ချက်ထုတ်ပြန်ခဲ့ပြီး24နာရီအတွင်းနိုင်ငံကိုလာတဲ့နိုင်ငံသားသား 32,500 မှာဝင်ခွင့်ပိတ်ပင်ခံရသူဟာ109ယောက်သာရှိခဲ့တယ်လို့ Mr. Spicer ကပြောပါတယ်။အဲ့ဒီ109ယောက်အနေနဲ့ဒီယာယီအဆင်မပြေမှုတွေကိုရင်ဆိုင်ခဲ့ရပြီးတော့ American ပြည်သူတွေရဲ့လုံခြုံရေးအတွက်ဒီလိုအရေးယူဆောင်ရွက်မှုတွေဟာအသေးအဖွဲဖြစ်တယ်လို့လေဆိပ်တွေမှာယာယီထိမ့်သိမ်းခံခဲ့ရမှုတွေကိုသူကဖော်ပြပြောဆိုပါတယ်။ဘယ်နိုင်ငံကဒုက္ခသည်ကိုမဆိုအမေရိကန်တဲ့ရက်120အတွင်းဝင်ခွင့်ပိတ်ပင်ထားတဲ့အပြင်ဆီးရီးယားနိုင်ငံကဆိုလို့ရှိရင်တော့ရက်အကန့်အသတ်ချက်မရှိပိတ်ပင်ခဲ့တဲ့သူ့ရဲ့အမိန့်ကိုသမ္မတထရမ့်ကတော့တနင်္လာနေ့တုန်းက Twitter လူမှုကွန်ရက်ပေါ်ကနေပြီးတော့ကာကွယ်တုံ့ပြန်ပါတယ်အဲ့ဒီအမေအရာအီရန်အီရတ်လီဗျာဆီးရီးယားဆူဒန်ယေမန်နဲ့ဆိုမလီးယားနိုင်ငံကဒီအမြဲတမ်းနေထိုင်ခွင့်နဲ့ပြည်ဝင်ခွင့်ဗီဇာရှိထားပြီးတဲ့သူတွေကိုပါအမေရိကန်နိုင်ငံတဲကိုဝင်လာခွင့်3လပိတ်ပင်ထားပါတယ်ဒီပိတ်ပင်မှုဟာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့လုပ်ရမဟုတ်ဘဲအမေရိကန်နိုင်ငံလုံခြုံရေးအတွက်ကြိုတင်ကာကွယ်ဆောင်ရွက်တဲ့ခြေလှမ်းတွေဖြစ်တယ်လို့သမ္မတထရမ့်ကအလေးထားဖော်ပြခဲ့ပါတယ်ဒါပေမဲ့ဒါဟာမွတ်စလင်တွေကိုဖယ်ထုတ်တဲ့အမိန့်ဖြစ်တယ်လို့ American Islamic Council ဆက်ဆံရေးကောင်စီအကြီးအကဲကဖော်ပြပြောကြားခဲ့ပြီးတော့သူတို့အဖွဲ့ကဒီအမိန့်ကိုစိန်ခေါ်ဖို့အမှုနှစ်ခုနဲ့တရားစွဲမယ်လို့လည်းပြောကြားခဲ့ပါတယ
်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံမှာရွှေ့ပြောင်းနေထိုင်ကြမဲ့ဒုက္ခသည်တွေဝင်ရောက်ခွင့်နဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေကိုပြည်ဝင်ခွင့်ဗီဇာယာယီပိတ်ပင်တဲ့သမ္မတအမိန့်ကြီးညာချက်ကိုအင်ဂျူရောကခုခံကာကွယ်နေတဲ့အချိန်မှာပဲသမ္မတဟောင်းဘာရက်အိုဘားမားကအဲ့ဒီလုပ်ရက်တွေကိုစန့်ကျင်ကြောင်းပြောကြားလိုက်ပါတယ်။ဒါဟာယာရုကအနားယူပြီးနောက်ပိုင်းသမ္မတအိုဘားမားအနေနဲ့ပထမဆုံးအကြိမ်သဘောထားထုတ်ပြန်ခြင်းလည်းဖြစ်ပါတယ်။သမ္မတဟောင်းအိုဘားမားရဲ့နိုင်ငံသားရေး policy တွေနဲ့သမ္မတထရမ့်ရဲ့တိုင်းပြည်အတွင်းဝင်ရောက်ခွင့်ပိတ်ပင်မှုနှိုင်းယှဉ်ပြောကြားချက်တွေကိုပယ်ချကြောင်းသမ္မတအိုဘားမားရဲ့ပြောခွင့်ရ Kevin Lewis ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။လူတူးတယောက်ရဲ့ယုံကြည်ချက်ကိုယ်ွယ်တဲ့ဘာသာတရားတို့ကြောင့်နှိမ်ချဆက်ဆံတာကိုသမ္မတအိုဘားမားအနေနဲ့သဘောမတူကြောင်းကြေညာချက်မှာဖော်ပြထားပါတယ်။သမ္မတထရမ့်အစိုးရကတော့တိုင်းပြည်အတွင်းဝင်ရောက်ခွင့်ပိတ်ပင်တားဆီးမှုဟာဘာသာတရားတစ်ခုခုကိုရည်ရွယ်လှုပ်ဆောင်ခြင်းမဟုတ်ဘဲသမ္မတအိုဘားမားအစိုးရလက်ထက်ကနိုင်ငံသားရေးဌာနကပြုစုထားတဲ့အကြမ်းဖက်မှုကိုထောက်ခံတဲ့နိုင်ငံဒါမှမဟုတ်အကြမ်းဖက်သမားတွေကိုလက်ခံထားတဲ့နိုင်ငံတွေစီးရင်ပေါ်အခြေခံလှုပ်ဆောင်ခြင်းဖြစ်ကြောင်းပြောပါတယ်။
ကနေဒါနိုင်ငံကီဘက်မြို့ကဗလီတစ်ခုမှာလူ6ယောက်သေဆုံးခဲ့ရတဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့ဖမ်းဆီးခဲ့သူတွေကတယောက်ကိုမတင်ကားသူအဖြစ်ဆက်လက်ဖမ်းဆီးထားပြီးတော့အချက်နဲ့တယောက်ကိုတော့မျက်မြည်သက်တဲ့အဖြစ်လောလောဆယ်သတ်မှတ်ထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဖမ်းဆီးခဲ့သူ2ယောက်ကတော့ Alexander Bisonet နဲ့ Mohammed El Khadia တို့ဖြစ်ကြပြီးတော့မတင်ကားသူ Alexander Bisonet ဟာလူသတ်မှု6မှုနဲ့တရားစွဲဆိုခံရမှာဖြစ်တယ်လို့ရဲကပြောပါတယ်။တနင်္ဂနွေနေ့ညပိုင်းကပြစ်ခတ်မှုအတွင်း6ယောက်သေဆုံးပြီးတော့10ယောက်ဒဏ်ရာရခဲ့ပါတယ်။ဒါဟာမွတ်စလင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကဖော်ပြပြောဆိုပါတယ်။ကနေဒါနိုင်ငံဟာလူမျိုးစုံရောရှက်နေထိုင်မှုနဲ့ ကိုယုံကြည်ရဘာသာကိုးကွယ်မှုအပေါ်နားလည်လက်ခံတန်ဖိုးထားတဲ့နိုင်ငံဖြစ်တယ်လို့တနင်္လာနေ့တုန်းကကီဘက်မြို့စီကိုသွားခဲ့တဲ့ဝန်ကြီးချုပ်ကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်
။စီးရီးယားဒုက္ခသည်အားလုံးအမေရိကန်မှာလာရောက်အခြေချခွင့်နဲ့မွတ်စလင်ခုနှစ်နိုင်ငံအများစုကလူတွေအမေရိကန်နိုင်ငံတွင်းကိုရောက်ခွင့်ယာယီပိတ်ပင်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကြေညာချက်နဲ့ပတ်သက်လို့ကမ္ဘာပေါ်မှာအားကိုးရမယ့်အဖြစ်ဆုံးသူတွေအပေါ်ထိခိုက်မှုကိုတတ်တာစေဖို့ကုလသမဂ္ဂကအဆောလ်တလျင်ကြိုးပမ်းဖို့ဖြစ်ပေါ်စေခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဌာန UNHCR ရဲ့တနင်္လာနေ့ကထုတ်ပြန်ချက်မှာဒီသတင်းပါအတွက်အမေရိကန်ပြည်ထောင်စုကိုလာရောက်အခြေချမဲ့ဒုက္ခသည်800ကျော်တို့ဟာမလာနိုင်တော့ဘဲပြည်ပင်ခံနေရတယ်လို့ဖော်ပြထားပါတယ်။တောက်ကြန်နေ့ကထုတ်ပြန်တဲ့သမ္မတရဲ့ကြေညာချက်အရအမေရိကန်ကိုလာရောက်အခြေချမဲ့ဒုက္ခသည်တွေကိုရက်ပေါင်း120အတွင်းနိုင်ငံတွဲလာရောက်ခွင့်ပြည်ပင်ထားတဲ့အတွက်လည်းဒုက္ခသည်ပေါင်း2000ခန့်တို့ဟာအခြေအနေဟာဆိုးရင်ပေါ်ရရှိနေတယ်လို့ UNHCR ခန့်မှန်းထားပါတယ်။အခုလိုဆိုင်းငံ့တဲ့အမိန့်ကြောင့်ဒုက္ခသည်တွေဟာပူပင်တော့ကရောက်ကြတယ်လို့လည်း UNHCR ကပြောပါတယ်။သမ္မတထရန့်ရဲ့တောက်ကြနေ့ကထုတ်ပြန်တဲ့အမိန့်အရဒုက္ခသည်အားလုံးအမေရိကကိုလာရောက်ခွင့်ရက်120ဆိုင်းထားပြီးအီရတ်၊အီရန်၊ဆီးရီးယား၊ဆိုမာလီးယား၊ဆူဒန်၊လစ်ဗျားနဲ့ယီမင်နိုင်ငံတွေကလူတွေကိုလည်းအမေရိကန်ကိုပြည်ဝင်ခွင့်ရက်90ယာယီပိတ်ပင်ထားပါတယ်မွတ်စလင်တွေကိုပြစ်မှတ်ထားတယ်လို့သူကိုပြစ်တင်ကြသူတွေကိုတမရကဒါဟာဘာသာရေးကြောင့်မဟုတ်ပဲအမေရိကန်နိုင်ငံလုံခြုံရေးအတွက်အကြမ်းဖက်မှုနေနေရေးအတွက်ဖြစ်တယ်လို့တုံ့ပြန်ပါတယ
် VOA အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးဦးကိုနီကိုရန်ကုန်လေစိတ်မှာတနင်္ဂနွေနေ့ကဦးကောင်းကိုပစ္စတိုတနက်နဲ့အနီးကပ်လှုပ်ချန်ခဲ့သူကိုကနဦးစစ်စစ်ချက်တွေအရနိုင်ငံတွင်းမှာတည်ငြိမ်အေးချမ်းမှုပြပြစေဖို့ရည်ရွယ်ဆောင်ရွက်တယ်လို့သုံးသပ်ကြောင်းနိုင်ငံတော်သမ္မတယုံကတနင်္လာနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်ရေးအတွက်ဆက်လက်စုံစမ်းနေတယ်လို့ဖြစ်ခဲ့တဲ့အခြေအနေကြောင့်လုံခြုံရေးအစီအမံတွေကိုလည်းအထူးအလေးထားဆောင်ရွက်နေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ပြည်သူတွေအနေနဲ့ဒီလှုပ်ချန်မှုကြောင့်အထိတ်တလန့်မဖြစ်ဘဲတည်ငြိမ်အေးချမ်းစွာနေကြဖို့နဲ့ဘာသာရေးလူမျိုးရေးသွေးထုံးမှုတွေကိုအထူးသတိထားကြဖို့တိုက်တွန်းထားသလိုလှုပ်ကြံတက်ပြတ်မှုနဲ့ပတ်သက်လို့ဖြစ်စေတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုတွေကိုဖြစ်စေထူးထူးခြားခြားတွေးခဲ့လို့ရှိရင်တာဝန်ရှိသူတွေကိုအမြန်ဆုံးဆက်သွယ်အသိပေးဖို့လဲနိုင်ငံတော်သမ္မတယုံကမြစ်တာရက်ခံထားပါတယ်အင်ဒိုနီးရှားနိုင်ငံမှာအကြီးတန်းခေါင်းဆောင်မှုအစီအစဉ်ကိုတက်ရောက်ခဲ့ပြီးတော့ဇန်နဝါရီလ29ရက်နေ့ကရန်ကုန်ကိုပြန်ရောက်လာတဲ့ဥက္ကိုနီကိုလေစိတ်အဝင်ပေါက်အပြင်းနာမှာပဲတနက်နဲ့လှုပ်ကြံတက်ဖြတ်ခဲ့တာပါပြစ်ခတ်သူဦးကြည်လင်းကိုဝိုင်းဝန်းကူညီဖမ်းဆီးပေးခဲ့တဲ့ထဲကတက္ကစီရင်မောင်းဦးနေဝင်လည်းပြစ်ခတ်ခံရတဲ့ဒဏ်ရာနဲ့သေဆုံးခဲ့ပါတယ်လုံချံခံရလို့တည်ဆုံးခဲ့တဲ့ဥက္ကိုနီနဲ့တရားခံဖမ်းမိနိုင်ရေးကြိုးပမ်းရင်တည်ဆုံးခဲ့တဲ့ဥနေဝင်တို့အတွက်များစွာစိတ်မကောင်းဖြစ်တယ်လို့တမရယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဥက္ကိုနီရဲ့ဇာပနာကိုရေဝေးတုတ်တန်ကမွတ်စလင်တင်းကြိုင်းမှာတနင်္လာနေ့ကကျင်းပခဲ့တာမှာ NLD ပါတီထိပ်ပိုင်းခေါင်းဆောင်တွေ American တပ်အမတ် Scott Marshall အပါအဝင်နိုင်ငံတကာတန်ယုံတွေကတာဝန်ရှိသူတွေပြည်တွင်းအဖွဲ့အစည်းအသီးသီးကအထင်ကြီးပုဂ္ဂိုလ်တွေအပြင်ပြည်သူထောင်ပေါင်းချီလာရောက်နှုတ်ဆက်ပို့ဆောင်ခဲ့ကြပါတယ်ရှင်။
NLD ပါတီရဲ့ဥပဒေအကြံပေးလက်ဖြင့်အထင်ကြီးရှိနေကြီးတူလည်းဖြစ်တဲ့ဥကိုနီအင်ဒိုနီးရှားနိုင်ငံကအပြန်ရန်ကုန်မြို့လေစိတ်မှာလှုပ်ကြံတက်ဖြတ်ခံရတဲ့အတွက်အထူးဝမ်းနဲ့ကြေကွဲကြောင်း Harvard တက္ကသိုလ် Ash Center Democracy အုပ်ချုပ်ရေးဌာနအင်ဒိုနီးရှားနိုင်ငံ Habibie ဌာနနဲ့ Kemitran အစိုးရပြည်ပင်ပြောင်းလဲရေးပူးပေါင်းဆောင်ရွက်မှုဌာနတို့ကပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်အင်ဒိုနီးရှားနိုင်ငံကအပြန်မှာဥက္ကိုနီရုတ်တရက်အကြမ်းဖက်တပ်ဖြတ်ခံရတဲ့အတွက်ဝမ်းနဲ့ကြေကွဲရကြောင်း Harvard တက္ကသိုလ် Ash Center Democracy အုပ်ချုပ်ရေးဌာနကပူးတွဲညွှန်ကြားရေးမှူး Daniel Hasher ကအခုလိုပြောပါတယ
် We at the Harvard Ash Center are deeply shocked and saddened by this tragic and senseless killing. Ukraine was participating
Harvard မှာရှိနေတဲ့သူတို့အနေနဲ့ဒီကြေကွဲပွဲအဓိပ္ပာယ်မဲ့တပ်ဖြတ်မှုအတွက်ဝမ်းနဲ့ပြီးအံ့ဩတုန်လှုပ်ဖြစ်ရတဲ့အကြောင်းဥက္ကိုနီဟာ Harvard တက္ကသိုလ် Ash Center ကကြေမှုကျင်းပတဲ့အင်ဒိုနီးရှားအနေနဲ့ဘာသာရေးအကြမ်းဖက်မှုပြဿနာကိုဘလို့ဖြေရှင်းတယ်လဲဆိုတဲ့သင်တန်းကိုတက်ရောက်ခဲ့သူဖြစ်ကြောင်းသူအနေနဲ့ဒီသင်တန်းတက်ပြီးအာရှမှာတခြားနိုင်ငံအနေနဲ့ဘာသာရေးပဋိပက္ခကိုလူ့အဖွဲ့အစည်းမှာဘလို့ဖြေရှင်းတယ်လဲဆိုတာလေ့လာပြီးမြန်မာပြည်အပြန်အခုလိုအသက်ခံရတဲ့အတွက်ပြင်းပြင်းထန်ထန်ရှုတ်ချကြောင်းဒီပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရထိထိရောက်ရောက်အရေးယူဖို့လဲတိုက်တွန်းကြောင်းတစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ဖို့ဥက္ကိုနီရဲ့ကြိုးပမ်းမှုကိုဆက်လက်ဖော်ဆောင်သွားဖို့လဲတိုက်တွန်းကြောင်း ပြောကြားသွားတာဖြစ်ပါတယ်။ဟာဗတ်တက္ကသိုလ်နဲ့အင်ဒိုနီးရှားအစိုးရတို့ကဥဆောင်ကျင်းပတဲ့အဲ့ဒီအစီအစဉ်ကိုတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဇန်နဝါရီလ23ရက်နေ့ကနေ25ရက်နေ့အထိကျင်းပခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံဘက်ကရောက်လာတဲ့ရိုဟင်ဂျာမွတ်စလင်တောင်းနဲ့ချီကောဘင်္ဂလားဒေ့ရှ်အစိုးရကဒီဝေးလံတဲ့ကျွန်းတစ်ခုစီကိုပို့ဆောင်ဖို့စီစဉ်နေပါတယ်။ဘင်္ဂလားပင်လယ်ော်ထဲမှာရှိတဲ့တန်ခါချားကျွန်းကိုရိုဟင်ဂျာတွေကိုပို့နိုင်ဖို့အတွက်အစိုးရကကွန်ပဏီတရဖွဲ့စည်းပြီးတော့ဆောင်ရွက်နေတယ်လို့ The Indian Express သတင်းစာထဲမှာဖော်ပြထားပါတယ်ရှင်။
ဇန်နဝါရီလ31ရက်အင်္ဂါနေ့ VOA ရဲ့ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော်နဲ့ကိုစောဝင်းလိုင်းတို့ကြီးညာပေးသွားတာပါ။ခုကစပြီးမြန်မာပြည်ဆိုင်ရာသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။အမေရိကန်မှာအခြေချမဲ့ဒုက္ခသည်တွေကိုသမ္မတဒေါ်နယ်ထရမ့်ကကန့်သတ်လိုက်တဲ့အတွက်အမေရိကန်မှာအခြေချနေထိုင်ဖို့ကြိုးစားနေကြတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအတွက်မျှော်လင့်ချက်နှဲသွားတဲ့အကြောင်းအမေရိကန်ကိုမြန်မာဒုက္ခသည်တွေလာရောက်နိုင်ရေးကူညီနေသူတွေကပြောပါတယ်။ဘယ်နိုင်ငံကမဆိုဒုက္ခသည်တွေမဆိုအမေရိကန်တဲ့ရပ်ပန်း120ဝင်ခွင့်မရှိသလို2019ခုနှစ်တွင်လက်ခံမဲ့ဒုက္ခသည်အရေအတွက်ကိုလည်း90ရာခိုင်နှုန်းကျော်လျှော့ချထားတဲ့အကြောင်းသမ္မတထရမ့်ထုတ်ပြန်ခဲ့တဲ့အမိန့်ကြောင့်မြန်မာဒုက္ခသည်တွေပေါ်ဘလို့တက်ရောက်မှုတွေရှိမလဲဆိုတာကိုမဆုမြတ်မွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။သမ္မတဒေါ်နယ်ထရမ့်ကသမ္မတလုတ်ပိုင်ခွင့်နဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားကအကြမ်းဖက်သမားတွေဝင်လာမှာကိုကာကွယ်တားဆီးတဲ့ဥပဒေကိုဇန်နဝါရီလ29ရက်ပြီးခဲ့တဲ့တောက်ချာနေတုန်းကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအမိန့်အရဘယ်နိုင်ငံကဒုက္ခသည်မဆိုရက်120အတွင်းအမေရိကန်တဲ့ဝင်လာခွင့်ကိုပိတ်ခဲ့ပါတယ်။ဆီးရီးယားကဆိုရင်တော့အကန့်အသတ်မရှိဝင်လာခွင့်ကိုပိတ်ထားတဲ့အပြင်မွတ်စလင်အများစုရှိတဲ့နိုင်ငံခုနှစ်ခုကဆိုရင်တော့အမေရိကန်ထဲမှာအခြေချနေထိုင်သူတွေရောတရားဝင်ပြည်ဝင်ခွင့်ဗီဇာရထားပြီးတဲ့သူတွေပါနိုင်ငံထဲကိုရက်60အတွင်းပြန်လည်ဝင်လာခွင့်မရှိလို့ကန့်သတ်လိုက်ပါတယ်။ဒါအပြင်2019ခုနှစ်ဘန်နာနှစ်အတွင်းအမေရိကန်ကလက်ခံမဲ့ဒုက္ခသည်အရေအတွက်ကို3,000ကနေ5,000အထိကိုရှော့ချလိုက်ပါတယ်။ခုလိုအမေရိကန်တွေဝင်လာမဲ့သူတွေအပေါ်ကြက်ကြက်မက်မက်စီးစစ်နေတဲ့အပေါ်ဆန္ဒပြမှုတွေကြဲကြဲပြန့်ပြန့်ရှိနေချိန်မှာအင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကတော့အစိုးရရဲ့လုပ်ရက်ကိုတင်းနှင်လာနေတော့ကသတင်းစာရှင်းလင်းပွဲမှာအခုလိုကာကွယ်ပြောကြားခဲ့ပါတယ
် All of the enforcement and action regarding the executive order is in place and it still remains right now and we feel pretty confident
တမန်လုပ်ပိုင်ခွင့်နဲ့ထုတ်ပြန်ခဲ့တဲ့အမိန့်တိုင်းဆောင်ရွက်ရမယ့်ကိစ္စတွေအလုံးအခုချိန်မှာဘာမှအပြောင်းအလဲမရှိအသက်ဝင်နေပါတယ်တကယ်လို့ပြဿနာတစုံတရာရှိမယ်ဆိုရင်ကြော်လွှားနိုင်မယ်လို့အခိုင်အမာယုံကြည်ပါတယ
်။ Trump အစိုးရတည်းရဲ့ပြည်ဝင်ခွင့်ကန့်သတ်ချက်တွေကြောင့်အမေရိကန်မှာဒုက္ခသည်အခြေချနေထိုင်ရေးအစီအစဉ်နဲ့လာမယ်မြန်မာနိုင်ငံကဒုက္ခသည်တွေကိစ္စဘလို့ရှေ့ဆက်လို့ရမယ်ဆိုတာလက်ရှိမှာမရေမရာဖြစ်နေတယ်လို့ဒုက္ခသည်တွေလာရောက်နိုင်ရေးကူညီဆောင်ရွက်ပေးနေတဲ့အမေရိကန်မြန်မာလူမှုရေးအသင်း BACI ဘုတ်အဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါက်တာရိုဒင်းငါကအခုလိုပြောပါတယ်
အဲ့ဒီရဲ့တက်ရောက်မှုကပဲအထူးအောက်ခြေမှာပေါ့နော်မလေးရှားထိုင်းမြန်မာနယ်စပ်အိန္ဒိယဗမာပြည်ဒုက္ခသည်တွေစီမှာဘယ်လောက်တက်ရောက်လဲဆိုတော့ကျွန်တော်တို့တိတိကျကျမသိရသေးဘူးအခုရပ်ပိုင်းတွင်းမှာအဲ့ဒီအမိန့်ကရုတ်တရက်ကြီးထွက်လာတော့အားလုံးကလည်း shock ဖြစ်သွားတယ်ပေါ့နော်ဟိုကျွန်တော်တို့လည်းဘလို့ဒရင်အချက်လက်တွေဒီ State Department တို့ဘာလို့အဆက်အသွယ်လဲတိတိကျကျအဖြေမရသေးဘူးဖြစ်တယ်နောက်ဒုက္ခသည်တွေလက်ခံဖို့လုပ်တဲ့အဓိက State Department တို့ Homeland Security တို့ကထိတ်တန့်အရာရှိတွေကလည်း၄ယောက်လောက်ဒါဒီနှုတ်ထွက်သွားတာကျွန်တော်တွေ့ရတယ်။ကျွန်တော်တို့ဘက်ကလည်းဒါဆက်လုပ်ရမလဲဘယ်လိုပုံစံနဲ့ပြန်ချင်းကြရမလဲဆိုတာလည်းကျွန်တော်တို့တိတိကျကျအဖြေခုထိတော့မရှိသေးဘူး။ကျွန်တော်တို့တတ်နိုင်တဲ့လောက်တော့စူးစမ်းပြီးတော့ပြန်ပြီးတော့လုပ်မှာဖြစ်ပါတယ်။
2016ဘန်နာနှစ်အတွင်းအမေရိကန်ကိုလာရောက်အခြေချသူမြန်မာနိုင်ငံကဒုက္ခသည် 12,349 ယောက်ရှိခဲ့ပါတယ်။စုစုပေါင်းလက်ခံခဲ့တဲ့ထဲမှာမြန်မာနိုင်ငံဒုက္ခသည်အရေအတွက်ကတတိယအများဆုံးဖြစ်ပါတယ်။2019ခုနှစ်အတွက်သမ္မတဟောင်းဘရက်အိုဘားမားကမြန်မာနိုင်ငံကဒုက္ခသည်စုစုပေါင်း 14,000 ကိုအမေရိကန်မှာအခြေချနေထိုင်ဖို့အတွက်2016အောက်တိုဘာလ1ရက်နေ့ကလက်ခံခွင့်ပြုခဲ့ပြီးတဲ့နောက်အမေရိကန်ကိုရောက်လာပြီးသူတချို့ရှိသလိုလာဖို့ဆောင်ရွက်နေကြသူတွေလည်းရှိနေပါသေးတယ်။ဒါပေမဲ့အခုသမ္မတသည်ထရမ့်ရဲ့ဆောင်ရွက်မှုအသစ်တွေကြောင့်ထိုင်း၊မလေးရှား၊အိန္ဒိယစတဲ့နိုင်ငံတွေမှာရှိနေတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအမေရိကန်ကိုလာနိုင်ဖို့မျှော်လင့်ချက်အတော်နည်းသွားတယ်လို့ဒေါက်တာရိုဒင်းငါကသုံးသပ်ပါတယ်။
နပိုင်းဖြစ်သွားမယ်ပရမတော်ဒါဒီအမိန့်ထုတ်ပြီးတာနဲ့ဒီလေးလအတွင်းတော့ဘယ်သူမှဒါဝင်လို့မရဘူးအဲ့ဒါတေးချတယ်ဒါပေမဲ့ဟုတ်လေးလဆိုတာလည်းဒီမှာ minimum 120 days ဆိုတော့လေးလထက်နည်းနည်းပို့ရင်လည်းပို့မယ်ပေါ့နော်အဲ့ဒီကာလမှာသူတို့စစ်စစ်မယ်စစ်စစ်ပြီးရင်9,000ကိုပဲလက်ခံမယ်ဆိုတော့ဒီအဲ့ဒီ9,000လက်ခံတဲ့အထဲမှာလည်းအမေရိကန်လုံခြုံရေးကိုမထိပ်ပါမယ်လို့အမေရိကန် တွက်ဒီအကျိုးဖြစ်ထွန်းမဲ့လူကိုပဲလက်ခံမယ်ဆိုတော့စကလုံးတုံ့နှုံထားတာဆိုတော့အရင်ကသမ္မတဥပမာလက်ခံခဲ့တဲ့14,000ထက်ကတော့တော်တော်ကြီးကိုနည်းမယ်ဆိုတော့ကျွန်တော်တို့ပြောလို့ရပါတယ်
အဲ့တော့အမေရိကန်မှာခြေချလာဖို့စောင့်နေကြတဲ့ဒုက္ခသည်တွေအနေနဲ့သူတို့ရဲ့အမေရိကန်နိုင်ငံတွေကိုလာနိုင်ဖို့မျှော်လင့်ချက်တော်တော်လေးနှဲသွားမယ်ဆိုတဲ့သဘောပါလား
ဟုတ်တယ်တော်တော်လေးနှဲသွားမယ်ဒီကိစ္စရင်းအင်းတွေရပေါ့နော
်ဒမရထရမ်လက်ခံမယ်လို့ပြောထားတဲ့ဒီဒုက္ခသည်9,000နဲ့မှဒီမြန်မာနိုင်ငံကဒုက္ခသည်အများဆုံးပါနိုင်သမျှပါအောင်ပေါ့နော်ဒေါက်တာရိုဒင်းတို့အနေနဲ့ရောဘယ်လိုမျိုးစူးစမ်းသွားဖို့စဉ်းစားထားပါလဲရှင
်ကျွန်တော်တို့အရင်ရှိပြီးသား State Department တို့now state department out ma the refugee net patet de usrap ba na us refugee admission program do eri ya aya shi re tawun khan re ne set twe pi lo chan lo tat nai so de ma pa ma pi ta re american pi thong su ko khou long pho ya bu chan lo set lou pho a si sin re shi ba de
american ga lak khan me doukha de re de ma လူနည်းစုခရိယန်ဘာသာဝင်တွေအထူးသဖြင့်ဆီးရီးယားကလူနည်းစုခရိယန်ဘာသာဝင်တွေကိုဦးစားပေးမယ်လို့သမ္မတထရမ့်ကရုပ်သံဌာနတချို့နဲ့မေးမြန်းခန်းမှာပြောခဲ့ပါတယ်။ဒီလိုပြောခဲ့တာကအရှိအလယ်ပိုင်းမှာဖိနှိပ်ခံနေရတဲ့ခရိယန်ဘာသာဝင်တွေကိုပဲပြောတာလား။အာရှကလူနည်းစုခရိယန်ဘာသာဝင်တွေရောပါသလားဆိုတာကိုတော့စောင့်ကြည့်ရအောင်မှဖြစ်တယ်လို့လဲမြန်မာနိုင်ငံကဒုက္ခသည်တွေအမေရိကန်မှာလာရောက်နေထိုင်နိုင်ရေးကူညီဆောင်ရွက်ပေးနေတဲ့ဒေါက်တာရိုဒင်းငါကပြောပါတယ်ရှင်။
မဆူမြတ်မစူးစီးတင်ပြခဲ့တာပါရှင်အခုတော့ဒီလောက်ကျန်တက်ဖြတ်ခံခဲ့ရတဲ့မြမဥပဒေပညာရှင်ဦးကိုနီကိုနိုင်ငံတကာကနေပြီးတော့စိုးရိမ်မှုတွေပြောပြပေးနေတာကိုလည်းပြောပြပေးပါဦးမယ်ရှင်အာနာယ NLD ပါတီရဲ့ဥပဒေအကြံပေးလက်ဖြစ်ရှင့်နေကွန်ရဲ့ဦးဆောင်သူလည်းဖြစ်တဲ့တရားလွှတ်တော်ရှင့်နေဦးကိုနီကိုတနင်္ဂနွေနေ့ကရန်ကုန်လေစိတ်မှာတနတ်သမားတဦးကလောက်ကျန်တက်ဖြတ်ခဲ့တာကိုပြစ်တင်ရှုတ်ချတဲ့အကြောင်းကုလသမဂ္ဂအဖွဲ့ကပြောပါတယ်အမေရိကန်နိုင်ငံသားရေးဌာနကလည်းဦးကိုနီလောက်ကျန်ခံခဲ့ရတဲ့အတွက်ဝမ်းနည်းရတဲ့အကြောင်းပြောလိုက်ပြီးမြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုဥပဒေနဲ့အညီအရေးယူဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်
တရားလွှတ်တော်ရှင်နေကြီးဥကိုနီဟာအင်ဒိုနီးရှားခီးစဉ်ကပြန်လာပြီးရန်ကုန်လေစိတ်အပြင်လူမြင်ကွင်းမှာတနတ်သမားကအနိကလောက်ကျန်တပ်ဖြတ်ခြင်းခံရတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြစ်တင်ရှုတ်ချမှုတွေထွက်ပေါ်လာတာပါဥကိုနီဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးလုပ်နေချိန်ဖွဲ့စည်းပုံအခြေခံဥပဒေပိုင်းမှာထိရောက်တဲ့အကြံပေးချက်တွေလှုပ်ဆောင်ပေးနေသူတဦးဖြစ်တဲ့အပြင်ရှင်းနေများကွန်ရဲဖွဲ့စည်းနိုင်ရေးအတွက်အဓိကအခန့်ကဏ္ဍကပါဝင်သူတဦးဖြစ်သလို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လည်းဦးဆောင်ဟောပြောနေသူတဦးဖြစ်ပါတယ်ဥကိုနီအခုလိုလောက်ကျန်တက်ဖြတ်ခံရတဲ့အတွက်မြန်မာနိုင်ငံအတွင်းမှာသာမကနိုင်ငံတကာမှာအောင်းအောတုံလို့ဆရာဖြစ်သွားခဲ့ပါတယ်ရန်ကုန်မြို့လေစိတ်မှာတရားလွတ်တော်ရှင်နေကြီးဥကိုနီရဲ့ဆက်ဆက်လောက်ကျန်တက်ဖြတ်ခံရတဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်စီယန်ဟီလီကဇန်နဝါရီလ30ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားပါတယ်ကုလသမဂ္ဂအဖွဲ့ကြီးကလည်းဥကိုနီလောက်ကျန်တက်ဖြတ်ခံရတဲ့အပေါ်ပြစ်တင်ရှုတ်ချကြောင်းတနင်္လာနေ့ကကုလသမဂ္ဂမှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ
် And we also joined the UN Resident Coordinator in Myanmar in condemning yesterday's killing of U Ko Nhi, a prominent constitutional lawyer and legal advisor to the National League of Democracy. The
Resident Coordinator ရဲ့ဥပဒေအကြံပေးလက်ဖြစ်အထင်ကရရှင်းနေကြီးတူလည်းဖြစ်တဲ့ဥကိုနီမနေ့ကပြုတ်ကျန်တက်ပြတ်ခံရတဲ့ပေါ်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်နေသည့်ကုလသမဂ္ဂအနေနဲ့ပြစ်တင်ရှုံချပါတယ်။ဥကိုနီကွယ်လွန်သွားတဲ့အတွက်မိသားစုမိတ်ဆွေအပေါင်းအသင်းတွေလှုပ်ဖို့ကင်ပိတ်တွေနဲ့အတူထတ်တူဝမ်းနဲ့ကြည်ခွေရပါကြောင်းလဲလူခွင့်ရေးအထူးကိုယ်စားလှယ်ကပြောထားပါတယ်။ဒါအပြင်ဥကိုနီဘာကြောင့်လောက်ကျန်တက်ဖြတ်ခံရတယ်။တနတ်သမားရဲ့နောက်ကွယ်မှာဘသူတွေရှိတယ်ဆိုတာကိုအစိုးရအနေနဲ့အသေးစိတ်စုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းလဲအထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်။
အမေရိကန်နိုင်ငံသားရေးဌာနကလည်းဥကိုနီအခုလိုလောက်ကျန်တက်ဖြတ်ခံရတဲ့အတွက်ဝမ်းနည်းရကြောင်းအရှေ့အာရှဌာနကတာဝန်ရှိသူတူကအခုလိုပြောပါတယ
် We are saddened and concerned to hear the killing of prominent lawyer and legal advisor Uko Ni at Yangon International Airport. We send our deepest condolences to his family, friends and colleagues.
အထင်ကရရှေ့နေကြီးတယောက်ဖြစ်တဲ့ဥကိုနီရန်ကုန်နိုင်ငံတကာလေဆိပ်မှာလောက်ကျန်တက်ဖြတ်ခံရတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဝမ်းနည်းချေကွဲပြီးတော့စိုးရိမ်မှုဖြစ်ရပါတယ်သူကွယ်လွန်သွားတဲ့အတွက်သူ့ရဲ့မိသားစုဝင်တွေမိတ်ဆွေတွေနဲ့လောက်ဖို့ကင်ဘက်တွေကိုဝန်းနေချောင်းပြောလိုပါတယ်လူအခွင့်အရေးနဲ့ဒီမိုကရေစီအရေးကိစ္စတွေအတွက်ဒီဇိုင်းမမတ်လှုပ်ဆောင်ခဲ့သူတယောက်ဖြစ်တာကြောင့်မြန်မာနိုင်ငံအတွင်းကလူတွေသာမကကဘာကပါလေးစားရတဲ့သူတယောက်ဖြစ်ပါတယ်သူတက်ဖြတ်ခံရမှုအတွက်မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးပြီးတာဝန်ရှိသူကိုဥပဒေနဲ့အညီအရေးယူဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်
ဥကိုနီဟာအင်ဒိုနီးရှားနိုင်ငံမှာဟာဗတ်တက္ကသိုလ်နဲ့အင်ဒိုနီးရှားအစိုးရတို့ကပူးတွဲကျင်းပတဲ့အင်ဒိုနီးရှားဒီမိုကရေစီအသွင်ကူးပြောင်းရေးအတွေ့အကြုံမျှဝေတဲ့အစီအစဉ်ကိုတက်ရောက်ပြီးအပြန်ရန်ကုန်လက်စေးမှာလှုပ်ကြံတက်ဖြတ်ခံလိုက်ရတာဖြစ်ပါတယ်။ဒါကြောင့်လဲသူတို့နိုင်ငံကအပြန်မှာဥကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့ဆိုတဲ့သတင်းကြားရတဲ့အတွက်ဝမ်းနဲ့ကြေကွဲကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဌာနပြောခွင့်ရအာမနတာနာဆီရ်ကပြောပါတယ
်။ Kita mengucapkan duka cita yang mendalam kepada keluargadan pemerintah Myanmar atas kejadian ini yang bersangkutan memang
ပြောတော့တာကတော့ပထမဆုံးအနေနဲ့ဥကိုနီအခုလိုသေဆုံးသွားတဲ့အတွက်ကျန်ရစ်သူမိသားစုနဲ့အတူမြန်မာအစိုးရကိုဝမ်းနဲ့ကြေကွဲကြောင်းပြောကြားလိုပါတယ်တဲ့သေဆုံးသွားသူဟာအင်ဒိုနီးရှားနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွေ့အကြုံတွေကိုမျှဝေဖို့ဟာဗတ်တက္ကသိုလ်ရဲ့ငြိမ်းချမ်းရေးနဲ့ဒီမိုကရေစီဌာနနဲ့အင်ဒိုနီးရှားအစိုးရတို့ကပူးတွဲကျင်းပတဲ့အစီအစဉ်တစ်ခုကိုတက်ရောက်ခဲ့သူဖြစ်ကြောင်းဒါဟာအင်မတန်အော်တုံလို့ဆရာကောင်းတဲ့သတင်းစိုးတစ်ခုဖြစ်ကြောင်းဒီဖြစ်ရကြောင့်မြန်မာအစိုးရနဲ့မြန်မာပြည်သူတွေစူးစမ်းလှုပ်ဆောင်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးပြုပြင်ပြောင်းလဲမှုနဲ့အမျိုးသားရင်ကြားစေရေးလုပ်ငန်းတွေကိုနောက်နေကြံ့ကြာမှုမဖြစ်ပါစေနဲ့လို့သူတို့အနေနဲ့မျှော်လင့်ကြောင်းအင်ဒိုနီးရှားနိုင်ငံရေးဌာနပြောခွင့်ရကပြောတော့တာပါ။ဒေါ်ဆန်းစုကြည်နဲ့ NLD ပါတီရဲ့ဥပဒေအကြံပေးဖြစ်သူရှင့်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့အတွက်အထူးဝမ်းနဲ့ရပါကြောင်း APHR လို့ခေါ်တဲ့အာဆီယံလွတ်တော်အမများလူ့ခွင့်ရေးအဖွဲ့ရဲ့ဥက္ကဋ္ဌမလေးရှားလွတ်တော်အမ Charles Santiago ကဇန်နဝါရီလ29ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ပါတယ်။ဥက္ကဋ္ဌကွယ်လွန်သွားတာဟာအာဆီယံအဖွဲ့ကြီးအတွက်ရောမြန်မာနိုင်ငံအတွက်ပါကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်ကြောင်းသူဟာမြန်မာဒီမိုကရေစီအရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ဝိုင်းရင်ပုဂ္ဂိုလ်တဦးဖြစ်သလိုလူ့ခွင့်ရေးအတွက်မမမမယက်တီခဲ့သူဖြစ်ကြောင်းသူအခုလိုကွယ်လွန်သွားတဲ့အတွက်မိသားစုဝင်တွေမြန်မာပြည်သူတွေနဲ့အတူအထူးဝမ်းနဲ့ကြေကွဲရပါကြောင်း APHR ဥက္ကဋ္ဌ Santiago ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။အလားတူပဲကဘာတဝါမှာရှိတဲ့ရဝင်းကြအဖွဲ့အစည်းတွေကလည်းဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုကိုပြစ်တင်ရှုံချကြောင်းကြေညာချက်ထုတ်ပြန်လိုက်ပြီးဥကိုနီဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးမှာပါဝင်ခဲ့သူတူဖြစ်ကြောင်းမြန်မာမွတ်စလင်ရှင်းနေများအဖွဲ့ကိုစတင်တည်ထောင်ခဲ့သူတူဖြစ်တဲ့အပြင်မြန်မာနိုင်ငံအတွက်သူကျွမ်းကျင်ရာဥပဒေပညာနဲ့အလုတ်ကျွေးပြုခဲ့သူဖြစ်ကြောင်းသူဟာငြိမ်းချမ်းရေးဘာသာပေါင်းစုံတဟဇာတများတစွာနေထိုင်နိုင်ရေးတို့အတွက်ဥဆောင်လုပ်ကိုင်ခဲ့သူဖြစ်တဲ့အတွက်သူကွယ်လွန်ခြင်းဟာတိုင်းပြည်အတွက်အစားထိုးမရနိုင်တဲ့ဆုံးရှုံးမှုဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်စူးစီးတင်ပြခဲ့တာပါရှင်။အခုလိုအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥပဒေအတိုင်းပင်ခံတရားလွှတ်တော်ရှင်နေဦးကိုနီလောက်ချန်တက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကိုပွင့်လင်းမှုရှိဖို့ဥပဒေပညာရှင်တွေနဲ့စာပေပညာရှင်တွေကတောင်းဆိုခဲ့ကြပါတယ်။ပြည်သူလူထုရဲ့သိရှိပိုင်ခွင့်ကိုအာဏာပိုင်တို့လေးစားကြဖို့ကိုလည်းတိုက်တွန်းတဲ့အကြောင်းမတ်သိန်ကီထိုက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအတိုင်းပင်ခံတရားလွှတ်တော်ရှင့်နေဦးကိုနီကိုရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်ရဲ့လူမြင်ကွင်းမှာတနက်နဲ့ပြစ်ခတ်လှုပ်ကြံခဲ့သူကိုဖမ်းဆီးရမိထားပြီး24နာရီကျော်လာတဲ့အချိန်အစိုးရဘက်ကတရားဝင်ရှင်းလင်းပြောဆိုမှုမရှိသေးပါဘူး။အရှလူ့အခွင့်အရေးကော်မရှင်ကရှင့်နေကြီးဦးမင်းလွင်ဦးကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကစုံစမ်းစစ်ဆေးမှုတွေမှာပွင့်လင်းမြင်သာမှုရှိဖို့တာဝန်ခံဖို့တိုက်တွန်းပါတယ်။
သတင်းထုတ်ပြန်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လူသတ်မှုတွေဆောင်ရမ်းပေါ်ထုတ်တဲ့နေရာမှာပဲဖြစ်ပါစေ။ပုံဝင်လေးလေးမြင်မြင်သာသာအများသူငါပြီအောင်ထုတ်ပေါ်ရှင်းလင်းပြတာမျိုးမရှိပါဘူး။ဥပမာ9လောင်းမြိုင်လူတက်မှုမျိုး၄လောင်းမြိုင်လူတက်မှုမျိုးတရင်သာရှင်းလင်းပွဲမှာတိတိကျကျနဲ့ထုတ်ပေါ်ပြီးတော့ရှင်းလင်းပြတာမရှိဘူး။ဒါလူမမိသေးတဲ့အမှုတွေနော်။အခုကလူကိုမိထားတဲ့အမှုတောင်မှမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပြည်သူလူထုကိုဘာကြောင့်ရှင်းရှင်းလင်းလင်းချမပြရဲတာလဲ။ဒါကျွန်တော်တို့ဒီနာမည်ပြသနာဖြစ်တယ်။နောက်ပြီးတော့တခါမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လည်းသတင်းမီဒီယာတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့နေရာမှာအချိန်နဲ့တပြေးညီမရှိဘူး။ဒီလိုကိစ္စရပ်တွေကိုပြည်သူလူထုကိုရှင်းရှင်းလင်းလင်းတင်ပြဖို့ရန်အတွက်အလွန်အရေးကြီးတယ်ဆိုတဲ့အချက်ကိုသူတို့စဉ်းစားမိဟန်မတူသေးဘူးလို့ကျွန်တော်ထင်တယ်။ဒီလူကိုဖမ်းမိထားပြီးဆိုရင်လက်ရှိသူ့ဘယ်မှာနေတယ်လဲ၊ဘာလောက်ကန်စားတော့တယ်လဲ၊ဒါတော့သိအောင်သူတို့စုံစမ်းမေးမြန်းသင့်တယ်။အဖြစ်မှန်ဖော်ထုတ်သင့်တယ်။အခုကလူကိုယ်တိုင်မိသားရက်နဲ့ဒီလူရဲ့ကိုယ်ရေးချင်းချုပ်ကိုအသေးစိတ်ကိုတော့မှမထုတ်ပြန်နိုင်သေးတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုတော့အစိုးရပြောသလိုမျိုးပေါ့နော်အရေးချင်းမမီတဲ့ရဲတပ်ဖွဲ့လားလို့မေးစရာဖြစ်နေတယ
်။စာပေပညာရှင်များရဲ့ဖန်မြန်မာအဖွဲ့ကလည်းတရားလွှတ်တော်ရှင်နေကြီးဥကိုနီကိုလှုပ်ကြံတက်ဖြတ်သူကိုနှုတ်ပိတ်တာမျိုးကိုယ်တိုင်နှုတ်ပိတ်မှုမျိုးမဖြစ်စေဖို့သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဝင်တွေအထူးအလေးထားဖို့တိုက်တွန်းပါတယ်။ဒီလှုပ်ကြံခံရခြင်းဟာတရားမျှတမှုအားနှုတ်ပိတ်စေခြင်းဖြစ်မှတ်ယူနိုင်တယ်လို့လည်းပြောဆိုလိုက်ပါတယ်။ ဖေမြန်မာအဖွဲ့ကဒေါ်စာကြည်ဦးကတော့အခုလိုပြောပါတယ
်။ဒါမှတော့ဒါလေးသတင်းစာရှင်မလုပ်ပင်ဘူးလို့ကျွန်တော်ယူဆပါရယ်။ပြည်သူတွေရဲ့သတင်းချက်နဲ့သိတိုင်းကိုတို့အနေနဲ့လေးစားရမှာပါ။ဒါဒီမိုကရေစီအစိုးရပါ။ဆိုတော့ဒီရန်ကုန်တိုင်းရဲ့ကျုပ်အနေနဲ့ရောနောက်ပြီးတော့ဒီအနာပိုင်းနေအနေနဲ့သက်ဆိုင်နေအကောင်လုံးပေါ့နော်။ဒီလေးစိတ်ကတောင်းရင်ရှိတဲ့သူတွေကတော့အကုန်လုံးကဒါကိုသတင်းစာရှင်လင်းဝဲပုံတယ်လို့မီဒီယာတွေကအသိပေးတင်ပါပြီ
။ရှင်းနေကြီးဦးကိုနီကိုမြန်ကုန်အဖြစ်ဖြစ်ဆိုင်ရာလေးစိတ်ရဲ့လူမြင်ခွင့်မှာတနက်နဲ့လှုပ်ချံတက်ဖြတ်ခဲ့ပြီးဝိုင်းဝန်းဖန်ဆီးတဲ့အငှားရင်မောင်းကိုနေဝင်းကိုပါပြစ်ခတ်ခဲ့သူတနတ်သမားနဲ့ပတ်သက်ပြီးလဲကောလာဟာလာအမျိုးမျိုးထွက်ပေါ်နေပါတယ်။လူလူချားမှာတော့အရက်သားတွေတရားဝင်လက်နက်ကင်ဆောင်ခွင့်မရှိတဲ့နိုင်ငံမှာတနတ်သမားကဘယ်လိုပဲပုံရရှိခဲ့တာလဲ။နောက်လူလူချားမှာလှုပ်ကြံတက်ဖြတ်ရတာရဲ့ရည်ရွယ်ချက်တွေနဲ့ပတ်သက်ပြီးလဲအမျိုးမျိုးထင်ကြေးပေးပြောဆိုနေကြချောင်းပါရှင
်။မတန်ကီထိုက်စူးစီးတင်ပြခဲ့တာပါရှင်။ဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတရုံးကထုတ်ပြန်တဲ့ကြေညာချက်အပိုက်၃မှာတော့ဒီဖြစ်ရပ်ဟာနိုင်ငံတော်အတွင်းတည်ငြိမ်အေးချမ်းမှုပြတ်ပြားစေဖို့ရည်ရွယ်ဆောင်ရွက်ခြင်းဖြစ်နိုင်ကြောင်းသုံးသပ်တွေ့ရှိတယ်လို့ဖော်ပြထားပြီးနိုင်ငံတော်အစိုးရအနေနဲ့ဖြစ်ရပ်မှန်ပေါ်ပေါက်ရေးစုံစမ်းစစ်ဆေးနေသလိုလုံခြုံရေးအစီအမံတွေကိုလည်းအထူးအလေးထားဆောင်ရွက်နေကြောင်းဖော်ပြထားပါတယ်။ဥက္ကဋ္ဌကိုအနီးကပ်ပြီးတော့လှုပ်ကြံတက်ဖြတ်ခဲ့သူအသက်53နှစ်အရွယ်ဦးကြည်လင်းဆိုသူဟာအရင်ကဖျားခိုးမှုနဲ့ထောင်ဒဏ်28နှစ်ပြစ်ဒဏ်ချမှတ်ခံရပြီးထောင်သက်မပြည့်ခင်မှာသမရဦးသိန်းစိန်လက်ထက်ကလူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာသူဖြစ်ကြောင်းလည်းသိရပါရဲ့ရှင်။အခုရွှေရင်းဟောင်းမြေပြိုခဲ့တာမှာတည်ဆုံသူတွေကိုရှာဖွေနေတဲ့အခြေအနေကိုပြောပြပေးပါဦးမယ်။စကိုင်းတိုင်းဟ ோம் လင်းမြို့နယ်နန္ဒောဒေသထိန်ကုန်းကျေးရွာနာကရွှေဆက်ပိုင်ကုမ္ပဏီရဲ့လုတ်ကွက်ဟောင်းထဲမှာရွှေတူးနေတော့မြေပြိုကျလို့ကလေးနှစ်ဦးအပါအဝင်စုစုပေါင်း9ဦးသေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်ဒီဖြစ်စဉ်အတွင်းမှာမြို့နယ်အာဏာပိုင်တွေကနေအလောင်းပြန်ရနိုင်ဖို့ရန်ရဲတွေနဲ့တူဖော်နေရမှာစနေနေ့ညနေပိုင်းမှာတော့အလောင်းတစ်လောင်းတူဖော်ရထားပြီးဖြစ်တဲ့ကြောင်းဒေသခံတွေကပြောပါရယ်ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်စုံစမ်းတင်ပြထားပါရယ်ရှင်
ဟုံမလင်းမြို့နယ်ရခိုင်ရွှေဆက်ပိုင်ကုမ္ပဏီလုတ်ကွဲဧရိယာဟောင်းတွင်ရွှေတူးဖို့နေစဉ်မှာမြေပြိုကျခဲ့လို့ကလေးငယ်နှုတ်အပါဝင်လူခုနှစ်ဦးသေဆုံးတဲ့နေရာကိုဆက်ရန်သရားတွေနဲ့အလောင်းတူးဖို့ခဲ့ရမှာမြို့သူမြို့လောင်းတလောင်းတူးဖို့ရရှိခဲ့တယ်လို့ဒေသခံလူမှုကူညီရေးဖွဲ့ဝင်ဦးအောင်စိုးသိန်းကပြောပါတယ
်လောတလောင်းရတယ်အခုအစာကြီးပေါ်တာတလောင်းရတယ်ဆက်ပေးနာကနေတလောင်းရတယ်အခုလောလောဆယ်ကတော့သူတို့အဖွဲ့ဖွဲ့ပြီးတော့ပေါ်နေတော့မှဖြစ်သေးတယ်ခင်ဗျာကျင်းရဲ့ net ကအောက်ခြေကနေသူပေ100လောက်ရှိတယ်ခင်ဗျာပေ100လောက်မှအခုကပေ30-40လောက်ပဲကြာတော့တယ်အကုန်လုံးပေါ်လာတယ်ပြုံကြတာလေအောက်မှာဆိုပေ40-50လောက်ကိုနိုင်ရမှာခင်ဗျာအောက်ကိုပြုံးနေရတော့ညောင်ကြလိုက်တာတော့ဟိုကအကုန်လုံးပေါ်တဲ့အထိပေါ်ရမယ်လို့ညောင်ကြထားရတယ်ခင်ဗျာဒီဘတ်ဖို့30နဲ့ပေါ်နေတာအဲ့ဒီအတွက်ကတိုင်ရှင်မရှိဘူးခင်ဗျာဝတ်လောက်ဝယ်ခေါ်တာပေါ့ကျွန်တော်တို့ဒီလက်ပုံနေထားတာမရှိတက်ကားကုန်လို့ဒီတိုင်းနဲ့တိုင်ရှင်ကတော့ရထားတာဒါပေးရလာခြင်းရတာပေါ့
ပြီးခဲ့တဲ့ဇန်နဝါရီလ28ရက်နေ့ကဟုံမလေးမြို့နယ်နန်းတော်ဒေသထိန်ကုန်းကျေးရွာနေ့ကရွှေသွင်းဟောင်းကိုပြန်လည်တူးဖော်ရကနေခလေးငယ်နှုတ်အပါဝင်လူခုနှစ်ဦးမြေပြိုတည်ဆုံးခဲ့တယ်လို့စကိုင်းတိုင်းဒေသကြီးတိုင်းဒုရယာဦးစီးမှုဦးဝီလီဖရန့်ကအတည်ပြုပြောပါတယ
်ကျွန်တော်တို့ရှိရတော့သူတို့ရွှေရှင်းတူးကြတော့ညတူးနေအဲ့ဒီမြေပြိုတော့တိ9ယောက်ပေါ့ပြီးရောမှအဲ့မှာဆုံးတယ်တော့သိရပါတယ်ကဟုတ်ကဲ့
တေဆုံးသူခွန်ဦးရဲ့အလောင်းကိုပြန်လဲရရှိဖို့အတွက်စက်ရန်တရားတွေနဲ့တူးဖော်နေတာပါအလောင်းပြန်လဲတူးဖော်မှုမှာမြို့နယ်အုပ်ချုပ်ရေးမှူးမြို့နယ်ရဲမှူးမြို့နယ်တပ်တုသွင်းဦးစီးရာရှိတွေပါဝင်လူမှုဖွဲ့စည်းတွေလည်းလာရောက်ကူညီခဲ့တယ်လို့ဦးအောင်စိုးသိန်းကပြောပါတယ်မြို့နယ်အုပ်ချုပ်ရေးမှူးကနေလူသေးလောင်းအကုန်ရအောင်ပြန်ဖော်ရမယ်လို့ညွှန်ကြားထားတာကြောင့်ဆက်လက်တူးဖော်သွားရမှာဖြစ်ပါတယ်တေဆုံးသူတွေကတော့ဥတာဆွေ55နှစ်ဥမောင်စု40နှစ်ဒုရယသန်းကျောင်းသားမောင်ပြည့်စုံအောင်10နှစ်မတ်ငွေကြီး38နှစ်မတ်တင်စာဝေ24နှစ်မတ်နန်းနန်းခေါ်မတ်မာနု22နှစ်နဲ့နှစ်လသားရွယ်ယောက်ျားကလေးသူစုစုပေါင်း9ဦးတည်ဆုံသွားခဲ့ပါတယ်တည်ဆုံသူတွေအတွက်ရှေ့ဆက်ဘလို့လှုပ်ဆောင်ရမယ်ဆိုတာကတော့မသိရှိသေးပါဘူးစကိုင်းတိုင်းဒေသကြီးဟုံမလင်းမြို့နယ်ဘက်မှာဆိုရင်တရားဝင်သူ့ဖို့ခွေရတဲ့ရွှေသွင်းတွေရောတရားမဝင်ရွှေသွင်းတွေရောသူ့ဖို့မှုတွေရှိနေတယ်လို့ဦးအောင်စိုးသိန်းကပြောပါတယ်ခင်ဗျာ
နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။ VOA American တန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်အခုမနက်9:00နာရီထိဆက်လက်နားဆင်နိုင်တဲ့အစီအစဉ်တွေထဲမှာတော့ American Indian အတုံးအင်္ဂလိပ်သင်ခန်းစာစီးပွားရေးကဏ္ဍနဲ့အတူသုဒ္ဓဆောင်လည်းအမေရိကန်တခွေမှာတော့အမေရိကန်ပြည်ထောင်စုတဝက်မှာတရုတ်နှစ်တစ်ကူပွဲတော်ကျင်းပကြပုံတွေအကြောင်းကိုနားဆင်ကြရမှာပါဒီလိုစီစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့အကြောင်းရေးသားထားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ဥဆက်မွေကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လက်ထက်မှာတရုတ်မြန်မာနှစ်နိုင်ငံကြားပိုးပြီးတော့နှက်ဆိုင်တဲ့ထိတွေ့ဆက်ဆံရေးဖြစ်လာဖို့ရှိတယ်ဆိုပြီးတော့ဘီရှီဟောင်းရေးသားထားတဲ့ဆောင်မကိုတရုတ်အစိုးရရဲ့သတင်းစာဖြစ်တဲ့ The Global Times မှာဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့အမေရိကန်ကြားဆက်ဆံရေးမြန်မာနိုင်ငံပေါ်ထားရှိမဲ့တမန်တော်ဒေါ်နယ်ထရမ့်ရဲ့သဘောထားဟာမရေမရာဖြစ်တဲ့အနေအထားမှာပဲရှိနေတယ်လို့လိလာတုံးသက်သူတွေကယူဆနေကြတယ်ဆိုပြီးတော့ဆောင်းပါးကိုအစကြီးရေးသားထားပါတယ်။တစ်ချိန်တည်းမှာပဲတချို့ပညာရှင်တွေကတော့မြန်မာနိုင်ငံပေါ်ထားရှိတဲ့တမန်တော်ဥပမာရဲ့မူဝါဒကိုဆက်ပြီးတော့ကင်ဆယ်ထားတဲ့လို့မစ္စတာထရမ့်ကိုတိုက်တွန်းနေကြတယ်လို့ဆိုပါတယ်။ထရမ့်အစိုးရလက်ထက်မြန်မာနိုင်ငံပေါ်ဘလို့မူဝါဒထားရှိမှလဲအနာဂတ်အစိုးရနှစ်ရက်ကြာမှာဆက်ဆံရေးဘလို့ရှိမလဲဆိုတာဟာစိတ်ဝင်စားဖွယ်ဖြစ်တယ်လို့ရေးသားထားပါတယ်။အမေရိကန်နိုင်ငံသားပထမလူကတိပြုထားတဲ့ထရမ့်အတွက်တော့ပြည်တွင်းရေးကိစ္စကိုသာပိုးပြီးတော့ဦးစားပေးလှုပ်ဆောင်ဖို့ရှိတယ်လို့လည်းထောက်ပြထားပါတယ်။အမေရိကန်ရဲ့မိတ်ဖက်နိုင်ငံတွေအနေနဲ့သူတို့ရဲ့တန်းပြည်ရဲ့လုံခြုံရေးကိုကိုယ်တိုင်ပိုးပြီးတော့တာဝန်ယူကြရလိမ့်မယ်။နိုင်ငံအတွင်းတရားမဝင်နေထိုင်သူတွေကိုဥပဒေကြောင်းအရတင်းတင်းကြပ်ကြပ်ကန့်တွယ်မယ်စသဖြင့်ပြောဆိုနေတဲ့ထရမ့်အနေနဲ့မြန်မာနိုင်ငံအရေးဟာသူ့အတွက်တော့အတော်လှမ်းဝေးပုံရတယ်ဆိုပြီးတော့ထောက်ပြထားပါတယ်။စီဝါရေးကဏ္ဍကိုကြည့်မယ်ဆိုရင်လည်းယင်းနှိမ့်နှံမှုတွေတိုင်းပြည်အပြင်ထွက်မှာစိုးရိမ်နေတဲ့တမရတေဟာမြန်မာနိုင်ငံအပေါ်ကူညီထောက်ပံ့မှုတွေကိုလည်းရှော့ချဝယ်ရှိနေပြီးစီဝါရေးပိတ်ဆို့အရေးယူထားမှုတွေကိုဖယ်ရှားပေးခဲ့တဲ့တမရဥပမာလောက်မြန်မာနိုင်ငံအရေးကိုလေးထားမှာမဟုတ်ဘူးလို့တုံ့တက်ထားသလို NLD အစိုးရရဲ့ညီညာရေးလုပ်ငန်းစဉ်ကိုလည်းကြောခိုင်းထားလိမ့်မယ်လို့ရေးသားထားပါတယ်။ထရမ့်ရဲ့အစိုးရအဖွဲ့ကမြန်မာနိုင်ငံပေါ်ထားရှိတဲ့သဘောထားကိုပုံနေမြဲကြားနေမြဲအတိုင်းဆက်ထားဖို့ရှိနေပါတယ်။ဒါပေမဲ့ထူးထူးခြားခြားတိုးတက်တဲ့အပြောင်းလဲတွေကိုတော့တွေ့ရမယ်မထင်ကြောင်းရေးသားထားပါတယ်ဥပမာပြောရရင်တရုတ်နဲ့အမေရိကန်တို့ကြားစစ်တူရင်ပြိုင်ပွဲမှာမြန်မာနိုင်ငံဟာနေယုတ်လေးတရုတ်ဖြစ်လာဖို့ရှိနေပါတယ်ထရမ့်အစိုးရကပြည်တွင်းရေးကိုယ်ကိုယ်ကိုကာကွယ်ရေးဦးစားပေးနေချိန်မှာတရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ထောက်ခံမှုရရှိဖို့ကြိုးပမ်းအားထုတ်နေပါလိမ့်မယ်စသဖြင့်ရေးသားထားပါတယ်အပြည့်စုံကို The Global Times မှာဖတ်ရှုနေပါတယ်လူဒီများထင်ရှားတဲ့လူခွင့်ရေးရှေ့နေကိုပြစ်တက်လိုက်တဲ့တနတ်သမားရဲ့လူရဲဟာမြန်မာနိုင်ငံရဲ့တင်းရင်အေးချမ်းမှုကိုပြက်ပြက်အောင်ပြုတ်လိုက်တာဖြစ်တယ်လို့မြန်မာအစိုးရကပြောဆိုတဲ့အကြောင်းအစချီပြီးရေးသားထားတဲ့ဆောင်းပါးရှင်ဝင်းမိုးရဲ့ဆောင်းပါးကို The New York Times Online မှာဖတ်ရှုရပါတယ်။မြန်မာခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့အကြံပေးတူဖြစ်တဲ့ရှေ့နေဦးကိုနီဟာတနင်္ဂနွေနေ့ကရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်ထဲမှာတနတ်နဲ့အနီးကပ်ပစ်တက်ခံခဲ့ရတာဖြစ်ပြီးတော့ပြစ်ခတ်ခဲ့တဲ့ဦးကြည်လင်းဆိုသူကိုတနတ်နှစ်လက်နဲ့အတူရဲကဖမ်းဆီးနိုင်ခဲ့ပါတယ်။ကနဦးစစ်စစ်တွှှိကြရာဒီဖြစ်ရဟာနိုင်ငံတော်ရဲ့တည်ငြိမ်အေးချမ်းမှုကိုပြပြအောင်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့တမန်တော်ယုံကထုတ်ပြန်ခဲ့ပါတယ်။ဥကိုနီယာမွတ်စလင်ဘာသာဝင်တဦးဖြစ်တယ်လို့အာနာယ NLD အဖွဲ့ရဲ့အဖွဲ့ဝင်တဦးလည်းဖြစ်ပြီးတခြားအစိုးရအဖွဲ့ဝင်တွေအရက်ဖွဲ့အဖွဲ့စည်းတွေရဲ့ခေါင်းဆောင်တွေနဲ့အတူအင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပြီးဒီမိုကရေစီနဲ့ပြည်ပခဖြည့်ဆင်းရေးဆွေးနွေးပွဲတက်ရောက်ပြီးတော့ပြန်လာမှာအခုလိုဖြစ်ခဲ့ရတာလို့ရေးသားထားပါတယ်။မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးစံနဲ့အထူးယုံနေဖြစ်ခဲ့ပြီးလူနည်းစုရိုဟင်ဂျာတွေရှိတဲ့ရခိုင်ပြည်နယ်အတွင်းမှာစစ်စင်ရေးတွေအတွက်မြန်မာအစိုးရဘောနိုင်ငံတကာရဲ့ဝေဖန်မှုတွေခံနေရတာပါဒီဖြစ်ရကြောင့်ပြည်သူလူထုအနေနဲ့အထိတ်တလန့်မဖြစ်ကြဖို့နဲ့ဘာသာရေးလူမျိုးရေးတွေးထိုးလှုပ်ဆောင်မှုတွေဖြစ်နိုင်တာကိုဂရုပြုကြဖို့တမန်တော်ယုံကတိုက်တွန်းထားပါတယ်ပြစ်ခတ်မှုမှာပါဝင်ပတ်သက်နေတဲ့တရားခံရှာဖွေဖော်ထုတ်ရေးမှာပူးပေါင်းလှုပ်ဆောင်ပါမယ်လို့မြန်မာတက်မတော်ကကြေညာပြောဆိုခဲ့ကြောင်းလည်းရေးသားထားပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံရေးပါတီဟာ2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတော့အစိုးရဖွဲ့ထားတဲ့ဆိုပေမဲ့စစ်တပ်ဟာတိုင်းပြည်မှာအာဏာအရှိဆုံးဖြစ်နေစေပါအရေးပါတဲ့ဝန်ကြီးဌာနတွေကိုစစ်တပ်ကထိန်းချုပ်ထားစေဖြစ်ပါတယ်စသဖြင့်ရေးသားထားပါတယ
်သောရရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ထင်ရှားတဲ့ဥပဒေပညာရှင်ဦးကိုနီကိုတနက်သမားတဦးကအနီးကပ်လှုပ်ကြံတက်ဖြတ်လိုက်ပါတယ်။ဒီဖြစ်ရပ်ကိုတာမန်လူတက်မှုတစ်ခုလို့ VOA သောတာရှင်တွေကယူဆပါသလား။ ဒါမှမဟုတ်မြန်မာနိုင်ငံမှာဖြစ်တောင့်ဖြစ်ခဲလွန်းလာတဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့လောက်ကျန်တပ်ဖြတ်မှုလို့ယူဆပါသလားဒီဖြစ်ရပ်ကနေတဆင့် VOA သောတာရှင်ရဲ့စိုးရိမ်မှုတွေအပါအဝင်သဘောထားအမြင်တွေကိုသိထားသမျှသတင်းအချက်အလက်တွေပေါ်အခြေခံပြီးအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးကြင်ကြရတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစေခြင်းပါတယ်ကိုဆွေးနွေးကြင်တာတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်လူရင်းတူရှင်ရေးသားပြောဆိုပြီးပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်ကတော့1-232-382-555ဖြစ်ပါတယ်ရှင်အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အခုဆက်ပြီးနားဆင်ကြမယ့် American Style Indian 3 English သင်ခန်းစာတွေကိုတော့ဒေါ်လာလာတန်ကအစီအစဉ်ပို့ချပေးထားပါတယ်ရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက I N N အတွင်းမှာအထဲမှာ C A H O O T S cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါတယ်။ပြင်သစ်လို cahoot ကတော့အိမ်ငယ်ကလေးလို့လုံးကောက်ဒီပေးရပါတယ်။ I N N ကအထဲမှာဆိုတော့အင်္ဂလိပ်ထဲမှာပေါ့ရှင်တိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပယ်ကတော့ကျမတို့မြန်မာမှာတကြိတ်သေးကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနှားစင်ကြည့်ကြရအောင
် The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေဖောက်ကားသူတွေဟာတကြိတ်တည်းတညာတည်းပဲမူရစေရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝေနေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်. The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါလလာတန်စီစဉ်တင်ဆက်ပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနှာစင်ရပါတော့မယ်ရှင်အမေရိကန်နိုင်ငံမှာသမ္မတဒေါ်နယ်ထရမ့်တက်လာခဲ့ပြီးတဲ့နောက်ကမ္ဘာကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေမှာကြီးမားတဲ့အပြောင်းအလဲတွေကြီးကြီးမားမားဖြစ်ပေါ်လာခဲ့ပါတယ်။တရုတ်နဲ့အမေရိကန်အစိုးရတို့ရဲ့ကွဲပြားတဲ့ရှုမြင်ချက်တွေနဲ့ဒီပေါ်မှာဥရောပဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာတွေကို VOA သတင်းတောက် Henry Richway သတင်းပေးပို့ထားတဲ့ပေါ်အခြေခံပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူတိုင်းပြည်အာဏာလွှဲပြောင်းရယူပြီးချက်ချင်းဆိုသလိုပဲရွက်ကောက်ပွဲမဲဆွဲစည်းရုံးတဲ့ကာလတွေတုန်းကသူပြောခဲ့တဲ့ကိရိတွေအတိုင်းအကောင့်ထဲပေါ်လှုပ်ဆောင်နေတာပါအထူးသဖြင့်စီးပွားရေးနဲ့လူဝိမှုကြီးကြရေးဆိုင်ရာကိစ္စရပ်တွေဟာအများကထောက်ပြဝေဖန်စရာတွေဖြစ်ခဲ့ပါတယ်ပထမသတင်းပတ်အတွင်းမှာတင် TPP Pacific ရာဝန်ဒေသနိုင်ငံများကုံသွေးရေးသဘောတူညီချက်ထက်ကနေအမေရိကန်နိုင်ငံနှုတ်ထွက်လိုက်သလို NAFTA လို့ခေါ်တဲ့မြောက်အမေရိကတိုက်နိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ပါအချက်အလက်တွေကိုပြန်လည်သုံးသပ်ဆွေးနွေးသွားမယ်သမ္မတအမိန့်ကြေညာချက်တွေကိုထုတ်ပြန်ခဲ့ပါတယ် TPP ဟာပြောင်းလဲတိုးတက်နေတဲ့ကမ္ဘာကုန်သွယ်ရေးရည်စည်းကြောင်းနဲ့အညီအမေရိကန်စီးပွားရေးလုပ်ငန်းတွေအမိလိုက်နိုင်အောင်စမ်းသစ်တည်ထင်ထားတဲ့သဘောတူညီချက်မျိုးဖြစ်ကြောင်းပန်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကဥပဒေနဲ့နိုင်ငံရေးသိပ္ပံပါမောက္ခလည်းဖြစ်အရှိအာရှဆိုင်ရာကျွမ်းကျင်သူတဦးလည်းဖြစ်တဲ့ Jack D. Leslie ကပြောပါတယ်
The TPP was a really innovative kind of trade deal that wasn't just about the number of oranges and cherries.
TPP သဘောတူညီချက်ဟာတကယ်တော့စမ်းသစ်တီထွင်မှုတွေပါဝင်တဲ့သဘောတူညီချက်မျိုးဖြစ်ပါတယ်။ခါတိုင်းလုံနေကြတမျိုးကြနီလန်းနဲ့လုတ်ထားတဲ့သဘောတူညီချက်မျိုးမဟုတ်ပါဘူး။ဒါက digital စီးပွားရေးလုပ်ငန်းနယ်ပယ်အတွက်အထူးပြုထားတဲ့သဘောတူညီချက်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့စီးပွားရေးဖွံ့ဖြိုးမှုတွေကတိတ်ကိုမြန်ဆန်လွန်းစတမ်ဘူစီးပွားလုပ်ငန်းတွေဖွံ့ဖြိုးမှုကလည်း အမြန်ဆန်ပေါ်ပေါက်လာနေတော့ခမားအနေနဲ့တခုချင်းစီဘလို့မှဆွေးနွေးညှိနှိုင်းမှုဖြစ်ကုန်မဖြစ်နိုင်ပါဘူး။တိုင်းပြည်တခုချင်းစီအတွက်ဆိုတော့ဘလို့မှစဉ်းစားလို့မဖြစ်နိုင်တဲ့ကိစ္စပါ။ဒါကြောင့်အခုသမ္မတထရန့်ပြောနေတဲ့တနိုင်ငံချင်းစီဆွေးနွေးမယ်ဆိုတဲ့ကိစ္စဟာအမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်အခက်အခဲဖြစ်စေပါလိမ့်မယ်။သူတို့အနေနဲ့ကမ္ဘာစီးပွားရေးဈေးကွက်မှာဘလို့မှရှင်ပြိုင်လို့ရနိုင်မှာမဟုတ်ပါဘူး။
သမ္မတထရန့်ဦးဆောင်တဲ့အမေရိကန်အစိုးရရဲ့ရည်တည်ချက်တွေပြောင်းလဲသွားတဲ့အပေါ်ဥရောပတိုက်နဲ့အထူးသဖြင့်တရုတ်နိုင်ငံတို့ကလည်းမျက်ခြေမပြစောင့်ကြည့်နေကြတာပါ။အမေရိကန်က TPP လိုအရေးပါတဲ့ဒေတာရင်းကုန်သွယ်ရေးသဘောတူညီချက်ကနေနှုတ်ထွက်သွားတာဟာတရုတ်တို့အတွက်နိုင်ငံတကာစီးပွားရေးမှာရှေ့တိုးလှုပ်ဆောင်မှုတကားပွင့်သွားတယ်လို့ဖြစ်ခဲ့ပါတယ်။ဒါကြောင့်လဲအာဆီယံပါဝင်ဒေတာရင်းနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်တွေလှုပ်ဆောင်မှုတရုတ်တို့ကပြင်ဆင်နေပြီဖြစ်ပါတယ်။ဥရောပတိုက်နဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုတရုတ်အစိုးရကလည်းတဖက်မှာအခြေမြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်တရုတ်ကနေဗြိတိန်နိုင်ငံကိုကီလိုမီတာ 18,000 ကို18ရက်ကြာဓာတ်ရိုက်ခုံပေါင်းလာတဲ့ကုန်တင်ရထားပြီးခဲ့တဲ့သတင်းဘက်ကလန်ဒန်မြို့တော်ကိုပထမဆုံးအကြိမ်အဖြစ်ဆက်ရောက်လာခဲ့ပါတယ်ခါဇက်စတန်ရုရှားဘလရုစ်ဂျာမနီဘယ်လ်ဂျီယမ်နဲ့ပြင်သစ်နိုင်ငံတို့ကိုဖြတ်တန်းခုံပေါင်းခဲ့ပြီးတဲ့နောက်အင်္ဂလိပ်ရေလက်ကြားကိုဖြတ်တန်းပြီးလန်ဒန်မှာဆက်ရောက်လာတာပါဒါဟာဆိုရင်အာရှကနေဥရောပတိုက်ကိုဓာတ်ရိုက်ကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့ပိုလမကြီးပြန်လဲအသက်ဝင်ဖွံ့ဖြိုးလာရေးတရုတ်တို့ရည်မှန်းချက်မှာမှတ်ကျောက်တင်နိုင်ခဲ့တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရမ့်ကျန်းသက်စာကျင်းဆိုပြီးနောက်ပိုင်းတရုတ်အစိုးရကကမ္ဘာလုံးဆိုင်ရာလွတ်လပ်စွာကုန်သွယ်ရေးကိုဦးစားပေးပြီးအခိုင်အမာပြောဆိုလာပါတယ်။သမ္မတထရမ့်ကတော့တရုတ်အစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေကအမေရိကန်စီးပွားရေးကိုထိခိုက်စေတယ်လို့သူကပြောဆိုထားတာပါ။ကုန်တစ်တာ68ခုထဲမှာတော့အိမ်အသုံးဆောင်ပစ္စည်းတွေအဝတ်အထည်တွေအထည်အလိတ်အိတ်နဲ့ခီးဆောင်တစ်တာတွေတက်ဆောင်လာပါတယ်ဗြိတိန်ခြေဆိုင် Campaign for Better Transport ကဖိလစ်ပါအက်ဒမွန်စ်ကတော့ဒီယထာဆက်ရောက်လာတဲ့ကိစ္စနဲ့ပတ်သက်လို့အခုလိုပြောပါတယ
် This is twice as quick as sea so it's got an important role there and as I said it's much much cleaner and cheaper than
ပင်လယ်ရောင်းရတဲ့နှစမျက်နှာကြောင့်တိတ်ပြီးတော့အေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်လေရင်နဲ့တည်ယူပို့ဆောင်ထားတဲ့ပိုးပြီးတန့်ရှင်းပြီးဈေးလက်သက်တာပါတယ်လေချောင်းကနေတည်ယူပို့ဆောင်ရတဲ့အစ20လောက်ပတ်ဝန်းကျင်ညဉ့်ညံ့မှုနေပါတယ်
။တမိုင်းဝင်ခီးစဉ်ကနေတရုတ်တို့ဟာကုန်သွယ်ရေးလမ်းကြောင်းတစ်တွေဈေးကွက်တစ်တွေကိုဖော်ထုတ်နေတယ်ဆိုတဲ့နိုင်ငံရေးသတင်းစကားတစ်ခုကိုပါတည်ဆောင်လာခဲ့တယ်လို့သုံးသပ်သူတွေကပြောပါတယ်။တရုတ်ဆိုရရဲ့ One Belt One Road OBOR လို့ခေါ်တဲ့တခုတည်းသောရပ်ဝန်းတခုတည်းသောလမ်းကြောင်းအစီအစဉ်အရဥရောပတိုက်ရဲ့မြို့15ခုကိုကုန်တင်ရထားတွေဆက်ရောက်မှာဖြစ်ပါတယ်။ London School of Economics လန်ဒန်တက္ကသိုလ်စီးပွားရေးဌာနရဲ့နိုင်ငံခြားမူဝါဒဆိုင်ရာလေ့လာရေးအဖွဲ့ IDEAS က GU ကတော့ယထာလန်တိုးချက်ရတဲ့တရုတ်ရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
် The domestic market in China now seems to be very much stagnated. So the China is desperately looking for the new
တရုတ်ပြည်ရင်းဈေးကွက်ကအခုတိတ်ပြီးတက်နေတယ်လို့ဖြစ်နေတာပါ။ဒါကြောင့်လည်းပြည်ရင်းထုတ်လုပ်မှုပိုရှန်တာတွေကိုရောင်းချနိုင်မဲ့ဈေးကွက်သစ်တွေကိုတရုတ်တို့အသေးအတန်လိုက်ပြီးရှာနေတာဖြစ်ပါတယ်။ကုန်တင်ရထားပြေးဆွဲမှုကတရုတ်ကုန်ထုတ်လုပ်ငန်းတွေအတွက်သိပ်ပြီးတင့်တော်ကောင်းမွန်တယ်လို့တရုတ်ပြည်ရင်းကစီးပွားရေးဆိုင်ရာယုံကြည်မှုကိုလည်းထိန်းထားတာပ
ါဥရောပကိုယထာဆိုင်လာတဲ့တပြိုင်တည်းတခြားသမိုင်းဝင်ခီးစဉ်လည်းရှိခဲ့ပါတယ်ဒါကတော့တရုတ်သမ္မတရှီကျင်းပင်ကဆွစ်ဇာလန်မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုပထမဆုံးတရုတ်သမ္မတတဦးအနေနဲ့တက်ရောက်ခဲ့တာပ
ါ看似躲过了风吹雨打但也隔绝了阳光和空气打贸易战的结果
သူကကမ္ဘာလုံးဆိုင်ရာစီးပွားရေးကိစ္စတွေနဲ့လွတ်လပ်စွာကုန်သွယ်ရေးကိုဦးစားပေးပြောဆိုခဲ့ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တရုတ်စီးပွားရေးမူဝါဒတွေအပေါ်ဝေဖန်မှုကိုတိုးဝိုက်ပြီးပပလလတုံ့ပြန်ခဲ့ပါတယ် IDS အဖွဲ့က GU ကတော့အခုလိုသုံးသပ်ပါတယ
် History open a new era and the China has shown its willingness much more to take shoulder more responsibility on the ground
တမိုင်းမှာခေတ္တတစ်ခုကိုဖွင့်လှစ်လိုက်တာပါကမ္ဘာဇက်ခုံမှာတရုတ်တို့ကပိုးပြီးတာဝန်ယူလိုတဲ့စိတ်ကိုပြသခဲ့တာဖြစ်တယ်လို့တာဝန်ခံတဲ့ခေါင်းဆောင်မှုမျိုးဖြစ်လာဖို့အတွက်စ조사လိုစိတ်ကိုလည်းပြသလိုက်တာဖြစ်ပါတယ
်ကမ္ဘာလုံးဆိုင်ရာဖြစ်စဉ်ဆိုတဲ့အယူအဆကိုဆန့်ကျင်လာတဲ့ဥရောပမှာတရုတ်သမ္မတရှီရဲ့ပြောဆိုချက်တွေကိုကြိုဆိုခဲ့ကြပါတယ်ဒါကြောင့်လဲအမေရိကန်ရဲ့ကုန်သွယ်ရေးမူဝါဒကြောင့်ဥရောပနဲ့တရုတ်တို့ပိုးပြီးနှိစက်သွားစေမလားဆိုတာကိုတော့သုံးသပ်သူဂျူကြီးကအခုလိုပြောပါတယ်
Don't forget these two economic blocks has a divisive opinions on free market enormously and they have been battle on
လွတ်လပ်တဲ့ကုန်သွယ်အယူဆပေါ်မှာစီးပွားရေးအင်အားကြီးနှစ်နိုင်ငံတို့နှစ်ပေါင်းများစွာစူးစမ်းခဲ့ကြပြီးလွတ်လပ်တဲ့ဈေးကွက်ဆိုတဲ့အပေါ်မှာလည်းရှုမြင်ချက်တွေကွဲပြားနေတာကိုမေ့ထားလို့မရပါဘူးပြီးတော့ဒီကိစ္စကိုဥရောပနဲ့တရုတ်တို့လည်းနေချင်းညချင်းဖြေရှင်းနိုင်မှာတော့မဟုတ်ပါဘူး
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရကကမ္ဘာကုန်သွယ်ရေးဆက်ဆံမှုတွေနဲ့ပတ်သက်လို့ခေတ်သစ်တစ်ခုကိုဖော်ဆောင်လာမဲ့အရေးလက္ခဏာတွေရှိနေပေမဲ့ရပ်တည်ချက်လမ်းကြောင်းပြောင်းသွားတာကနေပေါ်ထွက်လာမဲ့ရလဒ်တွေကတော့ကြိုတင်မှန်းဆဖို့ခက်ခဲလာပါတယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုယ်စားဝန်လိုက်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပြီးတဲ့နောက်အခုတစ်ခါသုတဆုံလေးအမေရိကန်တခွင်ကိုလည်းအလှည့်ပေးပါအောင်မရှင်ဒီသတင်းပတ်မှာတော့အမေရိကန်ပြည်ထောင်စုမှကျင်းပတဲ့တရုတ်နှစ်သစ်ကူးပွဲတော်ကျင်းပပုံတွေအကြောင်းကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်ဇန်နဝါရီ28ရက်နေ့မှာကြာရောက်ခဲ့တဲ့တရုတ်နှစ်သစ်ကူးပွဲတော်ကိုကမ္ဘာတဝန်းကျင်းပကြတာမှာအမေရိကန်ပြည်ထောင်စုရောက်တရုတ်နယ်ပွားတွေလည်းပါဝင်ဆင်နွှဲကြပါတယ်တချို့ဒေသတွေမှာတော့သတင်းပတ်နဲ့ချီးပြီးတော့နှစ်သစ်ကူးပွဲတွေဆင်နွှဲကြပေမဲ့အများစုကတော့တရုတ်နှစ်သစ်ကူးနေ့ဖြစ်တဲ့စနေနေ့မှာအကရေအလှမယ်ပြိုင်ပွဲတွေကျင်းပကြသလိုအစားအသောက်တွေလည်းကျွေးပါတယ်ဝါရှင်တန် DC အမျိုးသားရေမြမှာရှိတဲ့ Smithsonian ပြတိုက်တွေကအမေရိကန်အမှုပညာပြတိုက်မှာဆိုရင်လည်းတရုတ်နှစ်သစ်ကူးပွဲတော်ကျင်းပပြီးပျော်ပွဲရှင်ပွဲတွေစွမ်းရည်ပြိုင်ပွဲတွေနဲ့ရိုးရအမှုပညာကာပွဲတွေနဲ့ဖျော်ဖြေပါတယ်ဒီပွဲတော်ကိုတရုတ်ပြည်သူသမ္မတနိုင်ငံတန်ယုံနဲ့ပူးတဲ့ကျင်းပပါတယ်ဇန်နဝါရီ29ရက်နေ့မှာတော့ Washington DC ကတရုတ်တန်းအရမှာနှစ်သစ်ကူးအလှပြချီတက်ခဲ့ကြပါတယ်နဂါးနဲ့ချင်းသေးကတွေအပြင်အတီးအမုတ်တွေလည်းပါဝင်တယ်လို့ပွဲတော်ကျင်းပရေးကော်မတီကပြောပါတယ်ဒီနာပြက်ကလေးကိုအသုံးပြတဲ့ BNL လူမျိုးတွေလည်းနှစ်သစ်ကူးပွဲတော်ကိုဇန်နဝါရီ28ရက်နေ့မှာကျင်းပပါရယ်ဝါရှင်တန်မြို့နယ်နယ်နိမိတ်နဲ့ကဲ့ရဲ့ Virginia ပြည်နယ် Falls Church မြို့ကဒီ Eden Center လို့ခေါ်တဲ့ BNL ဈေးဝယ်စင်တာမှာဆိုရင်လည်းနှစ်သစ်ကူးပွဲကျင်းပပါရယ်စနေနေ့တနေ့လုံးပျော်ပွဲရှင်ပွဲတွေကျင်းပသွားမှာဖြစ်တယ်လို့လာရောက်လည်ပတ်ကြဖို့စင်တာပြင်ကြားရေးရုံးကဖိတ်ကြားပါရယ်အခုလိုတရုတ်နှစ်သစ်ကူးပွဲတော်ကျင်းပတဲ့ရက်မှာဆိုရင်ဒီကမ္ဘာလူဦးရေ၄ဘုံ၃ဘုံလောက်ဟာအဲ့ဒီရက်မှာမိသားစုတွေပြန်လည်စုံစည်းကြပြီးညစာတွေဝိုင်းဖွဲ့စားတော့ကြတယ်လို့ပျော်ပွဲရှင်ပွဲတွေပျော်အိုးတွေလည်းပြည့်ပေါက်ကြပါရယ်အမေရိကန်ပြည်ထောင်စုအရှိတ်ဘက်ချမ်းကမြို့ကြီးတွေကနေစလို့ဒီအနောက်ဘက်ကမြို့ကြီးတွေအထိပါတရုတ်နှစ်သစ်ကူးပွဲတော်ကိုလည်းကျင်းပကြတာပါတရုတ်လူမျိုးတွေတိတ်နဲ့ချီနေထိုင်တဲ့နယူးယောက်မြို့မှာဆိုရင်လည်းတရုတ်နှစ်သစ်ကူးနေ့ကိုအများပြည်သူအားလည်းရဲ့အဖြစ်တောင်သတ်မှတ်ထားတာပါဆိုတော့ဒီနယူးယောက်မြို့မှာရောတရုတ်နှစ်သစ်ကူးပွဲတော်ကိုဘယ်လိုကျင်းပကြပါသလဲနယူးယောက်မှာနေထိုင်တဲ့ဒေါ်ဂျနီဖာကအခုလိုစပြီးတော့ပြောပြပါရစေ
။တရုတ်နှစ်သစ်ကူးဟုတ်တယ်ဒီလဟိုနှစ်ဆန်းတစ်နှစ်မှာဆိုလို့ရှိရင်တော့ဟိုမိုးစလီကတော့ဒီ parade တွေပါတယ်တော့မလုပ်ကြဘူးအကုန်လုံးကအဲကိုယ့်အမျိုးတွေတော့ပဲတွားပြီးတော့ celebrate တာပေါ့တော့တွားလဲကြတယ်။မိုးစလီက weekend next weekend ဆို February 5th မှာဆိုကျွန်တော်တို့အကြီးအကျယ် parade လုပ်ပါတယ်နယူးယောက် City မှာဒီ company တွေရှိတယ်ဒီတရုတ် environment တရုတ်အတင်းတွေရှိတယ်အကုန်လုံးကအကုန်လုံးချီတက်တယ်
ဟိုအလှပြချီတက်ပွဲတွေမှာဆိုလို့ရှိရင်ငကားအကတွေနောက်ချင်းသေးအကတွေပါတာပေါ့လေဆိုတော့ဟိုဘာကြောင့်အဲ့ဒီလိုအကတွေကိုထည့်သွင်းပြီးတော့ဖျော်ပြရလဲဆိုတော့နည်းနည်းလောက်ပြောပြပေးပါလား
ဒီ lion dance ဆိုတာကဒါဟိုးရှိခက်ကတရုတ်ဟိုလယ်တော်မှာဆိုရင်အကုန်လုံးကဒီလယ်သမားတွေကဒီရွာမှာဆိုရင်ဒီမကောင်းဆိုးတဲ့နတ်တွေစီးတယ်အာမိုးမရွာတဲ့အကြောင်းအရာမကောင်းဆိုးကြောင့်ဖြစ်တယ်ဆိုတာကိုတို့ကယုံကြည်ချက်တဲ့အချက်ကြောင့်တို့ကဒီချင်တဲ့ဆိုတဲ့အယုတ်ကြီးလှုပ်ပြီးတော့လူကဝင်းဝစ်ပြီးတော့ဒီအတန်ဘုံတန်ကျဲကျဲနဲ့ဒါကိုကတဲ့အခါမှာဒီမကောင်းဆိုးဘွားတွေကိုမောင်းထုတ်တဲ့တဘောမျိုးဒါမှမဟုတ်လေတို့ကတခါရင်ကျမိုးမရွာတဲ့အတွက်ကြောင့်လူတွေကစိတ်တက်ကြတယ်လယ်သမားတွေစိတ်တက်ကြတဲ့အခါမှာတက်ကြွအောင်လို့နောက်ပြီးမိုးကိုလည်းဆူတောင်းတယ်မိုးရွာဖို့ဆူတောင်းဖို့ဆိုပြီးတော့ဒီ Lion Dance ဆိုဒီ Dragon Dance ကိုလုပ်ကြပါတယ်
နယူးယောက်မှာဆိုလို့ရှိရင်လည်းပဲတရုတ်လူမျိုးတွေပေါ့လေတိန်ကနဲနဲ့ခြီးပြီးတော့တောင်တော်တော်များများနေကြတယ်လို့ဟိုကျွန်တော်တို့သိရပါတယ်ဆိုတဲ့အခါကျတော့အဲ့ဒီရက်တွေဆိုလို့ရှိရင်အားလရက်တွေအဖြစ်တောင်မှဟိုတတ်မှတ်ပေးတယ်ဆိုပြီးတော့လေဒါမျိုးဝနေပြီးတော့ပေါ့လေအားလရက်အဖြစ်ဟိုတတ်မှတ်ပေးရလို့တောင်ကျွန်တော်တို့သိရပါတယ်ခင်ဗျာ
ဟုတ်တယ်ကျမတို့နယူးယောက်စီးဒီမေယာလည်းကျွန်တော်တရုတ် community အတွက်တရုတ်နှစ်တကူးမှာဆိုလို့ရှိရင် parking ကိုဟိုဟိုမျိုးပေါ့ parking fee ပေးဖို့မလိုဘူးဆိုတော့သူကဟိုမျိုးပေးထားတယ်လေrestrict ပေးထားတယ် now community တွေအကုန်လုံးကလည်းခြိတက်လာကြတယ် now ကျမတို့စားပွဲတရုတ်နေ့တကူစားပွဲဆိုပြီးတော့ဒီအတင်းတိုက်တွေကလည်းအများအားကိုယ့်အတင်းနဲ့ကိုယ်ပေါ့စားပွဲတွေအများကြီး celebrate လုပ်ကြတယ်တရုတ်ကဘာတရုတ်ရဲ့နှစ်ကူးတွေကဘာတွေလုပ်ကြတယ်ဟိုမှာအဝိအစား အကုန်လုံးကအနီရောင်ဝတ်တာလို့ဒီ envelope အနီရောင်ပေးတာတွေလို့အကုန်လုံးကိုဒီ tradition ရဲ့အတိုင်းဒီနောက်လာတဲ့ generation ကလေးတွေကိုအကုန်သိအောင်လို့အကုန်လုံးလုပ်ကြပါတယ်စားတဲ့မုတ်တွေရောဟိုအစားအစာတွေပါအစပေါ့နော်အကုန်လုံးပေါ့
တရုတ်နှစ်တစ်ကူမှာဆိုလို့ရှိရင်များသောအားဖြင့်တော့ဒါအနီရောင်တွေကိုသုံးဆွဲကြတာများပါတယ်ခင်ဗျာဆိုတော့ဟိုဘာကြောင့်အနီရောင်ကိုအဓိကထားပြီးတော့သုံးဆွဲတာလဲဆိုတော့နည်းနည်းလောက်ရှင်းပြပြပါလား
အာတရုတ်လူမျိုးဟုတ်ရှစ်တရုတ်လူမျိုးတွေကနှစ်ပေါင်း5000 6000လောက်ကြားတယ်ဟုတ်ရှစ်ခက်ခက်ဆိုလို့ရှိရင်သူတို့ကနေကိုအရန်အဓိကထားတယ်နေကနေမရှိရင်လူသားတွေကဟိုမနေနိုင်အောင်ဆာဗိုင်းလို့မရဘူးဆိုတော့သူတို့ကယုံကြည်တယ်လေနေဟာဆိုမီးပဲမီးဟာဆိုအနီပဲဆိုပြီးတော့အနီဟာငါတို့ရဲ့ဒါ lucky အရာ lucky color ဆိုပြီးတော့သူတို့ကဟိုအယူယူကြတယ်လေအနီမရှိနေတာမရှိရင်ကျမတို့နေလို့မရဘူးဆိုရဲအတိတ်ပဲအားကြောင့်တို့ကအနီရောင်ကိုရွေးကြတယ်အနီရောင်က lucky color အနီရောင်ကကုသကံကိုပေးတယ်အနီရောင်ကတတိကိုပေးတယ်ဆိုပြီးတော့တို့ကဒါကိုယုံကြည်ကြတယ်ဒါကြောင့်ဝတ်လို့ရှိရင်လည်းအနီရောင်ဝတ်ကြတယ
်ဟုတ်ကဲ့တရုတ်နှစ်တကူရက်မှာဆိုလို့ရှိရင်စားရေးအနီတဲကိုပတ်စံထည့်ပြီးတော့ပေးကြတဲ့အလေးအထားလည်းရှိပါတယ်အဲ့ဒီအကြောင်းလေးကိုလည်းနည်းနည်းရှင်းပြပေးပါလား
ဘာဖြစ်လို့ဒီအနီရောင် red envelope လေးတွေကိုပေးလဲဆိုတော့ဒါကလူကြီးတွေကိုပူစော်တာပေါ့နော်အသက်ကြီးတဲ့လူတွေကိုဒီ red envelope ထဲမှာပတ်စံလေးတွေထည့်ပြီးတော့အသက်ကြီးတဲ့လူတွေပူစော်တယ်ကလေးတွေကိုကြတော့လေကလေးတွေကိုပေးလို့ရှိရင်လည်းဒါကလေးတွေဝင်းတောင်လို့ပေါ့နှစ်တကူဆိုရက်ဒါ tradition တွေကိုတိဖို့ဆိုပြီးတော့ပေးကြတာပေါ့နော်ဒါပြင်အဲ့ဒီ red envelope ကလည်းပဲများတော့အပြင်မင်္ဂလာမဆောင်သေးတဲ့အပြိုလူငယ်ကလေးတွေကိုပေးတယ်ဒါမှမဟုတ်အသက်ကြီးတွေကိုပေးတယ်မင်္ဂလာဆောင်ပြီးရင်တော့သူတို့မပေးတော့ဘူးအိမ်အောင်ရှိပြီ already မချူပါဘူးဆိုတဲ့အတိတ်ပဲပဲပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီတရုတ်နှစ်တကူရက်မှာဆိုရင်ဒါဟိုများသောအဖြစ်ရောဘာတွေလုပ်လို့ရှိကြလဲခင်ဗျအ
ာကျမကိုယ်တိုင်ဆိုရင်ကျမဟိုအခုတော့မှကျမခုနလက်စေးပဲပြောတာလဲဒီမှာမုတ်လုံနေပါတယ်ဒီတရုတ်နှစ်တကူအတွက်မုတ်လုံတယ်ဒီမုတ်တွေကိုလည်းကျမဟိုအသက်ကြီးတဲ့ကျမဟိုအမျိုးတွေကိုလည်းဒီမုတ်တွေနဲ့တော့လက်ဆောင်ပေးကြတာပေါ့နော်နှစ်တကူ lucky for ဆိုတဲ့အတိတ်ပဲပါပဲနောက်ပြီးတော့ဟိုစားပွဲခမင်းစားပွဲဒင်နာအဓိကပဲပေါ့နော်အကုန်လုံးဒါရှိတမျှသားသမီးတွေမိတွေမြစ်တွေဟိုတူတွေမောင်တွေအကုန်လုံးလာပြီးတော့ဒီ gathering ပေါ့ဒီတနေ့စာခမင်းကိုတော့လာဖို့လာပြီးအတူစားရမယ်ဘာနဲ့တူလဲဆိုပမာဟိုတို့ western က thanksgiving ပုံစံမျိုးပဲပေါ့
ဒီနေ့ဟာတရုတ်ရွာအရဆိုရင်တော့ကျက်ဖတ်နေဖြစ်တာပေါ့လေဆိုတော့အဲ့ဒီအကြောင်းကိုရောပြပြပြောအောင်
အာဒီနှစ်ကဟုတ်တယ် rooster နှစ် rooster ကကျမတို့ရဲ့ Chinese horoscope မှာဆိုရင်သူကနံပါတ်30ချိန်တယ်လေအာ rooster ဆိုရဲမိနေကလည်း rooster ဟာအင်မတန်မှအာတစ္ဆာရှိတယ်ဂရိတည်တယ်သူကဟိုပြောရမယ်ဆို sign of time ပေါ့နော်အရင်တော့ဆိုရင်ဒီလယ်သမားတွေကဒီနိုင်ရင်မရှိဘူးနေထွက်လာအောင်မှသူတို့ကနေထွက်ထိမဆောက်နိုင်ဘူးအလုံးလုံးဖို့အတွက်ဆိုတော့ဒီ rooster ကိုအားကိုးရတယ် rooster អော်လို့ရှင်အားလုံးကအကုန်လုံးဟေးထားကြဟေးအလုံးကြောင့်ကြဖို့အစဉ်ပြင်းအပြင်းနေရောင်ရှိတာနဲ့တို့ကလဲတဲ့စိတ်ပြီးအလုံးလုံးတော့တာအားလုံး rooster ဟာလယ်သမားတွေအတွက်အလုံးသမားတွေအတွက်ပေါ့နော်တို့ကဒါကိုအရင်တစ္ဆာရှိတဲ့တို့ကတကောင်လို့ထားပါတယ်
အစီအစဉ်တင်ဆက်ပေးနေတဲ့သုတဆောင်နဲ့အမေရိကန်တပည့်ဖို့နားဆင်ကြကြရတာပါရှင်ဒီအစီအစဉ်ကိုတောက်ကြနေကြမှာတည်ထုတ်လွှင့်ပြီးအခုလိုအင်္ဂါမနက်မှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြတာပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
မကြသေးခင်ကစီးရီးယားနိုင်ငံအိုင်လစ်ပြည်နယ်အတွင်းမှာရှိတဲ့စစ်ရေးလက်ကျင့်တဲ့စခန်းတစ်ခုပေါ်ကိုအတိအကျချိန်ရွယ်ပြီးတော့မောင်းသူမဲ့နဲ့မောင်းသူပါတဲ့အမေရိကန်ပြည်ထောင်စုရဲ့လေကြောင်းတိုက်ခိုက်မှုတွေကနေအယ်ကာအီဒါတိုက်ခိုက်ရေးသမားတရာကျော်ကိုတုတ်တင်နိုင်ခဲ့တယ်လို့ဗက်ဒဂွန်ပြောခွင့်ရရေတပ်ဗိုလ်မှူးကြီးဂျက်ဖ်ဒေးဗစ်ကပြောပါတယ်ရှက်ဆူလီမန်စစ်ရေးလက်ကျင့်တဲ့စခန်းဟာ2013ခုနှစ်လောက်မှာစတင်ခဲ့တာဖြစ်တယ်လို့ဗိုလ်မှူးကြီးဒေးဗစ်ကထုတ်ပြန်ကြေညာချက်ထဲမှာပြောထားပါတယ်ဒါအပြင်အခုလိုစစ်ရေးလက်ကျင့်တဲ့စခန်းကိုဖျက်ပစ်လိုက်တာဟာစီးရီးယားအတိုက်ခံဖွဲ့တွေကိုစစ်မြေပြင်ကအယ်ကာအီဒါနဲ့တွားရောက်ပူးပေါင်းမှုတွေနဲ့အစွန်းရောက်အစ္စလာမစ်တွေကိုစစ်ရေးလက်ကျင့်ပေးနေတဲ့လုပ်ငန်းတွေတားဆီးရရောက်တယ်လို့ဗိုလ်မှူးကြီးဒေးဗစ်ကပြောပါတယ်ဇွန်နိုင်လာတရက်နေ့ကစတင်တဲ့အမေရိကန်ပြည်ထောင်စုရဲ့လေကြောင်းတိုက်ခိုက်မှုတွေကနေအယ်ကာအီဒါအကြမ်းဖက်သမား150ကျော်တုတ်တင်နိုင်ခဲ့ပြီဖြစ်ပါတယ်။အဲ့ဒီထဲမှာအယ်ကာအီဒါခေါင်းဆောင်မိုဟာမက်ဟာဘီဘိုဆာဒောင်အယ်တူနီစီလည်းပါပါတယ်။ ဇန်နဝါရီလ18ရက်နေ့မှာတည်ဆုံသွားတဲ့ El Tunisi ဟာအဖွဲ့ရဲ့ပြင်ပလှုပ်ရှားမှုတွေကိုစီမံလှုပ်ဆောင်သူဖြစ်ပြီးအနောက်နိုင်ငံတွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်တဲ့အစွန်းရောက်အစ္စလာမစ်တွေရဲ့လုပ်ငန်းတွေထဲပါဝင်ညွန်ကြားသူတူဖြစ်ပါတယ်။ American စစ်ဌာနချုပ်ဗေဒဂွန်ပြောခွင့်ရပုဂ္ဂိုလ် Peter Cook ရဲ့အဆိုအရ El Tunisi ဆိုသူဟာအစွန်းရောက်အစ္စလာမစ်တွေနဲ့အနီးအကပ်ဆက်ဆံရေးတွေထားရှိတဲ့အနေနဲ့အရှေ့လေပိုင်းနဲ့ဥရောပကနိုင်ငံတွေမှာနှစ်ပေါင်းအတော်ကြာလက်ပတ်နေထိုင်လာခဲ့ပြီးနောက်2014ခုနှစ်မှာဆီးရီးယားနိုင်ငံတဲကိုရောက်လာခဲ့တာဖြစ်ပါတယ်။သူ့ရဲ့တည်ဆုံမှုဟာအယ်ခိုင်ဒါအဖွဲ့ရဲ့ပြင်ပလှုပ်ဆောင်ချက်တွေကိုထိခိုက်စေမှာဖြစ်တယ်လို့ဖီတာကော့ကပြောပါတယ်။ဇန်နဝါရီလ12ရက်နေ့မှာတည်ဆုံသွားတဲ့အဘ်အယ်ဂျာလီအယ်မတ်စလမီဆိုသူဟာဆိုရင်လေအနောက်နိုင်ငံတွေကိုတိုက်ခိုက်ဖို့အတွက်အကြမ်းဖက်ကွန်ရက်အဖွဲ့ကိုဦးဆောင်သူတဦးဖြစ်ပါတယ်။ဖီတာကော့ရဲ့အဆိုအရမတ်စလမီဆိုသူဟာတူနီရှားနိုင်ငံသားတဦးဖြစ်ပြီး1990ပြည့်နှစ်နောက်ပိုင်းတုန်းကတာလီဘန်အဖွဲ့စီကနေတင်ဒန်းရရှိခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကသူဟာအကြမ်းဖက်အဖွဲ့သွားရေးလာရေးကိစ္စတွေကိုဦးဆောင်သူဖြစ်ပါတယ်။မတ်စလမီဟာအယ်ခိုင်ဒါအဖွဲ့ရဲ့ပြင်ပလှုပ်ရှားမှုစီစဉ်သူတွေနဲ့အကြမ်းဖက်သမားအတော်များများနဲ့ပါအချိန်အတော်ကြာနီးနီးကပ်ကပ်တွဲလှုပ်လာခဲ့သူတူဦးလည်းဖြစ်ပါတယ်။ဒါကြောင့်မို့မတ်စလမီရဲ့နေရာကိုအစားထိုးနိုင်ဖို့ကအယ်ခိုင်ဒါအဖွဲ့အတွက်အတော်ခက်မယ်လို့မစ္စတာကော့ကပြောပါတယ်။ဆီးရီးယားနိုင်ငံကနေပြီးအမေရိကန်ပြည်ထောင်စုရဲ့မဟာမိတ်အဖွဲ့တွေအပေါ်လျှို့ဝှက်ပူးပေါင်းကြံစည်တိုက်ခိုက်ဖို့လုပ်နေကြတဲ့ဒီအကြမ်းဖက်သမားတို့ရဲ့လှုပ်ဆောင်ချက်တွေကိုတားဆီးနိုင်အောင်အမေရိကန်ပြည်ထောင်စုကဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းမစ္စတာကော့ကပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုတွေကိုအလင်းမြန်နဲ့ဇက်တိုက်လှုပ်ဆောင်တာဖြစ်တဲ့အတွက်အယ်ခိုင်ဒါအဖွဲ့ရဲ့တုတ်ပြန်နိုင်စွမ်းတွေအပေါ်ထိခိုက်အားနည်းသွားစေတယ်လို့ဘူမူဂျီဒေးဗစ်ကပြောပါတယ်။ဒါအပြင်ကဘာတဝမ်းအကြမ်းဖက်အစွန်းရောက်အဖွဲ့တွေပေါ်မစုံမနစ်ဆက်လက်ဖိအားပေးတိုက်ခိုက်သွားမှာဖြစ်တယ်လို့လည်းဘူမူဂျီဒေးဗစ်ကပြောပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA အမေရိကန်တန်ရဲ့အင်ကာနေမနခင်အစီအစဉ်တွေမကြခင်အဆုံးသတ်တော့ပါမယ်ရှင်။အစီအစဉ်အဆုံးမတက်ခင်မှာတရင်အချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါဦးမယ်ရှင
်။မွတ်စလင်အများစုနေထိုင်ကြတဲ့နိုင်ငံခုနှစ်ခုကလူတွေအမေရိကန်ပြည်ထောင်စုတွေကိုဝင်ရောက်ခွင့်ကိုပိတ်ပင်ခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုအင်မီရောကတင်းလာနေတုန်းကကာကွယ်ပြောကြားခဲ့ပါရယ်။သမ္မတရဲ့အမိန့်ထုတ်ပြန်ခဲ့တဲ့တောက်ကြနေတဲ့ကအမေရိကန်ပိုင်နယ်တွေတွေကိုဝင်ရောက်လာသူအနည်းငယ်ပေါ်မှသာတက်ရောက်မှုရှိခဲ့တယ်လို့အင်မီရောပြောခွင့်ရသူရှွန်စပိုက်ဆာကဒီတင်းလာနေတဲ့တင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။တောင်မြင့်ချက်ထုတ်ပြန်ပြီး24နာရီအတွင်းမှာနိုင်ငံတဲကိုဝင်လာတဲ့နိုင်ငံသားသား3,250,000မှာဝင်ခွင့်ပိတ်ဖင်ခဲ့ရတဲ့သူက109ယောက်သာရှိတယ်လို့ Mr. Spicer ကပြောပါတယ်။အဲ့ဒီ109ယောက်အနေနဲ့ရာရည်အဆင်ပြေမှုတွေကိုရင်ဆိုင်ခဲ့ရပြီးတော့ American ပြည်သူတွေရဲ့လုံခြုံရေးအတွက်ဒီလိုအရေးယူဆောင်ရွက်တာဟာဒီအသေးအဖွဲသာဖြစ်တယ်လို့ဒီလေစိတ်တွေမှာရာရည်ထိမ့်သိမ်းခံခဲ့ရမှုတွေကိုသူကဖော်ပြပြောဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အဲ့ဒီလိုယာယီပိတ်ပင်တဲ့အမိန့်နဲ့ပတ်သက်လို့တရားရေးဌာနအနေနဲ့တရားရုံးမှာသမ္မတဘက်ကခုခံကာကွယ်မှုမလုပ်ရဘူးလို့ယာယီရှေ့နေချုပ်ဆယ်လီယိတ်စ်ကအမိန့်ထုတ်ပြန်လိုက်ပါတယ်။အရင်အိုဘားမားအစိုးရလက်ထက်ကရှိခဲ့တဲ့ဒီရှေ့နေချုပ်ယိတ်စ်ကတရားရေးဌာနကတင်းနှနာနေမှာတရားရေးဌာနကိုစာရေးသားပေးပို့ခဲ့တာပါ။တရားမျှတမှုနဲ့အမှန်တရားဘက်ကယက်တရားမယ်ဆိုတဲ့တရားရေးဌာနရဲ့တာဝန်အတိုင်းဒီအနေအထားကိုတရားရုံးမှာလည်းမပြောင်းမလဲယက်တရားမယ်တာဝန်သူ့မှာရှိတယ်လို့ယာယီရှေ့နေချုပ်ကပြောပါတယ်။တခါမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးဦးကိုနီကိုရန်ကုန်လေစိတ်မှာတနင်္ဂနွေနေ့တုန်းကဦးခေါင်းကိုပစ္စတိုတနက်နဲ့အနီးကပ်လှုပ်ကြံခဲ့သူကိုကနအူးစစ်ဆေးချက်တွေအရနိုင်ငံတွင်းမှာတည်ငြိမ်မှုပြပြစေဖို့ရည်ရွယ်ဆောင်ရွက်တာလို့သုံးသပ်နိုင်ကြောင်းနိုင်ငံတော်သမ္မတရုံးကတနင်္လာနေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
။အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကဦးဆာမိုဝေဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။အင်္ဂါနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.